Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်မတ်လ20ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိအစီအစဉ်တွေကို light meter 32.48 light meter 190နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်တို့မောင်သားမှာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်
ကျွန်တော်တန်းညူပါဒီမြမအရေးပါဝင်ဒေတာတွင်းကိစ္စတွေကိုဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံရဲ့ဌာနအတံမီကန်ဒရက်ရှိုးလေးဦးဆောင်တဲ့အမေရိကန်ကူစလေဖွဲ့ဟာအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကိုဒီလဒီမတ်လ20ရက်နေ့ပြီးတော့24ရက်နေ့ထိတွားဖို့ရှိနေပါတယ်သမ္မတဟောင်းဒိုနယ်ထရမ့်ကသူဟာလာမယ့်အင်ကာနေမှာဖမ်းခါဖွယ်ရှိတာမလို့သူ့ထောက်ခံသူတွေအနေနဲ့ဆန္ဒပြကန့်ကွက်ကြဖို့ဆိုပြီးတော့ဒီသူ့ရဲ့ကိုယ်ပိုင်လူမှုကွန်ရက်ပလက်ဖောင်းဖြစ်တဲ့ True Social Platform ပေါ်မှာလှုပ်ဆောင်ရေးသားခဲ့ပါတယ်ဆရတဲ့ဒီထိတဲအောင်သတင်းတွေကိုဦးတင်မောင်သားနဲ့အတူကြီးညာပြသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုသားကျုံကြီးဒီနေ့မကြခင်ကြားကြရတော့မယ်သတင်းစင်ခံချက်နဲ့အစီအစဉ်တွေထဲမှာတော့
သိရတယ်ပေါ့နော်။ကျွန်တော်တို့ဘက်မှာကတော့ဒီရဲမှုခင်ရဲဖောက်သားတွေရောဆရာဝန်ရဲဖောက်သားတွေရောနောက်ဒီကြီးရွာဘက်မှာပေါ့နော
်။အခုကြားခဲ့ရတာကတော့ဒီမိုကရေစီဆွေးနွေးခန်းထဲကအတံမှာအပြည့်အစုံကိုတောင်ပိုင်းမှာကြားကြရမှာဖြစ်ပါတယ်။ဒုတိယပိုင်းနာယူဘက်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။ခုရေဆုံးတော့ဒီကနေ့မနေ့ထိတ်တန်းရောက်တဲ့နေ့တွေကိုကိုသားညူဦးနဲ့ကျွန်တော်ထမောင်သားတို့ကပြောပြပါမယ
်မြမအရေးပါဝင်ဒေသတွင်းနဲ့နှစ်နိုင်ငံဆက်ဆံရေးကိစ္စရပ်တွေကိုတက်ဆိုင်ရာနိုင်ငံခေါင်းဆောင်တွေနောက်အဓိကကြတဲ့ပုဂ္ဂိုလ်တွေနဲ့ဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံရဲ့ဌာနအတိုင်မီကန်ဒါရက်ချိုးလေးဦးဆောင်တဲ့အမေရိကန်ကူစလေဖွဲ့ဟာအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကိုမတ်လ20ရက်နေ့ကနေပြီးတော့24ရက်နေ့ထိတွေ့ရဖို့ရှိနေပါတယ်မြမအရေးကိစ္စရပ်မှာတော့စူးစူးဝါးဖြစ်လာနေတဲ့မြမအချက်တဲကိုဖြေရှင်းဖို့နဲ့မြန်မာပြည်သူတွေရဲ့လူလာချက်ဆန္ဒတွေကိုငြိမ်းချမ်းစွာဖြေရှင်းနိုင်ရေးကြိုးပမ်းဆောင်ရွက်မှုဖြစ်တဲ့ဆိုပြီးတော့နိုင်ငံရေးဌာနကြီးညာချက်မှာဖော်ပြပါရှိပါတယ်။အာဆီယံအသင်းရဲ့အလှည့်ကျဥက္ကဋ္ဌဖြစ်နေတဲ့ဒီအင်ဒိုနီးရှားနိုင်ငံခီးစဉ်အတွင်းမှာတော့အမေရိကန်အင်ဒိုနီးရှားမဟာဗျူဟာမြောက်လက်တွဲပဲဆက်ဆံရေးကိစ္စရပ်တွေအပြင်အာဆီယံအသင်းကြီးရဲ့ရေးပါမှုအပေါ်မှာအမေရိကန်ပြည်ထောင်စုရဲ့ရည်တည်ပိုက်ဖြတ်ချက်ကိုအလေးပေးပြောဆိုမှုရှိမယ်လို့အမေရိကန်နိုင်ငံရေးဌာနကထုတ်ပြန်ပါတယ်။အလားတူဒီထိုင်းနိုင်ငံခီးစဉ်မှာလည်းအမေရိကန်ထိုင်းမဟာမိတ်ဆက်ဆံရေးကိစ္စရပ်တွေအပြင်မြန်မာနိုင်ငံညီညွတ်ရေးအတွက်ပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးအပါအဝင်ဒေသတွင်းကိစ္စရပ်တွေကိုဆွေးနွေးဖို့ရှိနေပါတယ်။ခီးစဉ်အတွင်းမှာတက်ဆိုင်ရာနိုင်ငံတွေကအကြီးတန်းအဆူရရရှိတွေအပြင်နှစ်နိုင်ငံလူလူချင်းဆက်ဆံရေးအတွက်အရက်ဖက်အဖွဲ့အစည်းခေါင်းဆောင်တွေအဆူရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့လူငယ်ခေါင်းဆောင်တွေကိုလည်းထိစပ်ဆက်ဆံသွားဖို့ရှိမယ်လို့လည်းအမေရိကန်နိုင်ငံရဲ့ဌာနထုတ်ပြန်ချက်မှာပါရှိပါတယ်။အတိုင်းမင်းညရှိုးလက်ဟာမြမရည်နဲ့ပတ်သက်လို့ဒီအမေရိကန်အစိုးရကူစားအဓိကဆက်ဆံဆောင်ရည်သူတူဖြစ်ပါတယ်။အခုမတ်လဆန်းမှာပဲမြန်မာနိုင်ငံကတိုင်းရင်းသားအဖွဲ့အစည်းတာဝန်ရှိသူတွေနဲ့အွန်လိုင်းကတဆင့်တွေ့ဆုံဆွေးနွေးခဲ့တယ်လို့ပဲဝါရှင်တန် DC မှာရှိတဲ့ဂျာဂလာအမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံရေးရုံးခန်းကိုသွားပြီးတော့ NUG ဝန်ကြီးတချို့နဲ့တွေ့ဆုံခဲ့ပါသေးတယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်အခြေအနေဟာရိုဟင်ဂျာဒုက္ခသည်တွေပြန်မှုအခြေအနေမပေးသေးပဲဘယ်ဒုက္ခသည်တွေကိုမှအတင်းအဓမ္မပြန်ခိုင်းသင့်ဘူးလို့ဥလသမကဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကမနေ့မတ်လ19ရက်နေ့ကထုတ်ပြန်လိုက်ပါတယ်။တရင်ချက်လက်တွေတေချာတိတာအပေါ်အခြေခံပြီးနေရင်တိုင်းပြည်ကိုပြန်သွားပိုင်ခွင့်ရိုဟင်ဂျာဒုက္ခသည်တွေမှာရှိတယ်လို့လည်းကုလသမဂ္ဂကအလေးထားပြောကြားလိုက်ပါတယ်။ဒုက္ခသည်တွေပြန်ဖို့စမ်းသပ်အစီအစဉ်အတွက်မြန်မာကိုယ်စားလှယ်အဖွဲ့ကဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေပါတယ်။နိုင်ငံခြားဆွေးနွေးပွဲမှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကမပါဝင်ဘူးဆိုတာကိုလည်းထုတ်ပြန်ချက်မှာပြောထားပါတယ်။ရခိုင်ချင်းနေတရင်အပေါ်အခြေခံပြီးပြန်မပြန်ဆုံးဖြတ်ရွေးချယ်နိုင်တဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခွင့်အရေးပေါ်လေးစားကြဖို့အရေးကြီးတာကိုလည်းထုတ်ပြန်ချက်မှာအထူးပြောဆိုထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဟာတက်ဆိုင်ရာရပ်ရွာအတိုင်းဝန်းတွင်ပြန်လည်ပေါင်းစည်းဝင်ရောက်ရမှာရေရှည်တည်တံ့နိုင်တဲ့အိမ်အပြန်ခီးမျိုးဖြစ်ဖို့လိုအပ်တာကိုလည်းကုလသမဂ္ဂကထောက်ပြပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာဒုက္ခသည်တွေပြန်နိုင်တဲ့ရေရှည်တည်တံ့အခြေအနေဖြစ်ပေါ်လာအောင်အထောက်ရမှာကုလသမဂ္ဂကပံ့ပိုးမယ်လို့လည်းထုတ်ပြန်ချက်ကဆိုထားပါတယ်ခင်ဗျာ။
လူကြိုက်များတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအင်မရခန်ကိုအကြမ်းဖက်ဝါဒဆွဲဆွဲဆိုချက်တဲ့ပါကစ္စတန်ရဲကအခုတနင်္ဂနွေနေ့မှာမှုဖွင့်လိုက်ပါတယ်။မြို့တော်အစ္စလာမဘတ်မှာလူညုံရေးတပ်တွေနဲ့ဝန်ကြီးချုပ်ဟောင်းခမ်ကိုထောက်ခံသူတွေကြားရုံးဆန်ခတ်ဖြစ်ကြပြီးတော့နောက်တနေ့မှာရဲကအခုလိုမျိုးအမှုသစ်ဖွင့်လိုက်တာပါ။ဝန်ကြီးချုပ်ဟောင်းခမ်ရဲ့ပါကစ္စတန် PTI ပါတီကအကြီးတန်းခေါင်းဆောင်တွေနဲ့ပါတီအဖွဲ့ဝင်ဆယ်ကနန်းကိုလည်းရဲရရှိတွေကိုထိခိုက်နာကျင်စေမှုအသက်အန္တရာယ်ချင်းချောက်မှုတွေအတွက်အကြမ်းဖက်မှုပုံမှားတွေနဲ့ဆွဲချက်တင်ထားပါတယ်။စင်ကြီးလုံးကဖြစ်ခဲ့တဲ့ဒီရုံးဆန်ခတ်မှုနဲ့ဆက်နွယ်ပြီးတော့ PTI ပါတီဝင်62ဦးကိုဖမ်းဆီးထိန်းသိမ်းခဲ့ပြီးတော့နောက်ထပ်ဖမ်းဆီးမှုတွေလည်းရှိလာအောင်မယ်လို့ရဲကပြောပါတယ်။ ဝန်ကြီးချုပ်ဟောင်းကမ်ဟာသူအနာရှိစဉ်ကရရှိခဲ့တဲ့နိုင်ငံပိုင်လက်ဆောင်ပစ္စည်းတွေကိုဥပဒေနဲ့မညီရောင်းစားခဲ့တဲ့ဆိုတဲ့စွဲချက်ကိုကြားနာဆက်ဆေးမဲ့တရားရုံးဝင်အတွင်းဒီစနေနေ့တုန်းကသူ့ကိုထောက်ခံသူတွေနဲ့ရဲတပ်ဖွဲ့အကြားမှရုံးဆန်ကဖြစ်ခဲ့တာပါလူအကူဖြိုခွဲဖို့အတွက်ထောင်နှန်းရှိတဲ့အထီးကျုံနေနေရဲတပ်ဖွဲ့ကနေပြီးတော့မြေယူဘုံတွေဒုတ်တွေကိုအသုံးပြုခဲ့ပါတယ်သူတို့ကဂယ်ရီနဲ့ပြစ်ပေါက်လို့လူညွန်ရေးတပ်ကတံပြန်ကင်တွယ်ခဲ့တာဆိုပြီးတော့အာဏာပိုင်တွေဘက်ကပြောပါတယ်ဒီအကြမ်းဖက်မှုကြောင့်ရဲတပ်ဖွဲ့တွေရောစစ်နာပြသူတွေဒါဇင်နဲ့ချီပြီးတော့ထိခိုက်ဒဏ်ရာရခဲ့ပါတယ်အခုလိုမျိုးအထီးကျုံအခြေအနေတွေကြောင့်အသက်80အရွယ်ဝန်ကြီးချုပ်ဟောင်းကမ်တရားရုံးတွင်ဝင်လာဖို့အတွက်အဟန့်တာဖြစ်ခဲ့တယ်လို့မျက်မြင်တွေနဲ့တာဝန်ရှိသူတွေကပြောပါတယ်နောက်ဆုံးမတော့ဒီဝန်ကြီးချုပ်ဟောင်းကမ်ကိုသူ့ကားထဲမှာပဲနေစီပြီးတော့တရားရုံးကိုလာရောက်သူဖြစ်တဲ့တရားသူကြီးကခွင့်ပြုခဲ့ပါတယ်အမှုကလည်းမတ်လ30ရက်နေ့အထိရချင်းရွှေ့ဆိုင်းလိုက်ပါတယ်ဝန်ကြီးချုပ်ဟောင်းကမ်ကတော့သူ့ပေါ်မှာဆွတ်ဆွချက်တွေကိုညှဉ်းဆန်ပြီးတော့ဒါရီဟာနိုင်ငံရေးပြောကဖြစ်တယ်ဆိုပြီးတော့တတ်မှတ်ပြောဆိုပါရယ်ခင်ဗျာ
စီးရီးယားသမ္မတဘာရှာအယ်အာဆဒါသူဇနီးနဲ့သူ United Arab Emirates UAE နိုင်ငံကိုမတ်လ19ရက်နေ့ကတရားဝင်ခီးဖြစ်ရောက်ရှိသွားခဲ့ပါတယ်စီးရီးယားသမ္မတကို UAE သမ္မတ Sheikh Mohammed bin Zayed Al Nahyan ကအမြောက်ပြစ်ဖောက်ကြိုဆိုခဲ့တာပါဒါဟာ Arab နိုင်ငံတွေကစီးရီးယားနဲ့ပူးပေါင်းဆောင်ရွက်ဖို့ပြသလက်တဲ့လက္ခဏာတရားလည်းဖြစ်ပါတယ်နိုင်ငံခြားဆက်ဆံရေးဖို့မျိုးတွေ့တဲ့အောင်လို့ဖို့အပြုသဘောဆောင်ဆွေးနွေးခဲ့ကြတယ်လို့သူ့ရဲ့ Twitter လူမှုစာမျက်နှာမှာ UAE သမ္မတ Sheikh Mohammed ကရေးတင်ထားပါတယ်။ဆေးဗျားနဲ့ဒေတာအတွင်းတည်ငြိမ်ရေးအတွက်ပူးပေါင်းဆောင်ရွက်မှုတိုးများစေမယ့်နည်းလမ်းတွေကိုဆွေးနွေးခဲ့တယ်လို့လည်း UAE သမ္မတကဆိုပါတယ်။တကယ်တော့2011ခုနှစ်ကလေးကစခဲ့တဲ့ Syria ပြည်တွင်းစစ်မှာ Saudi Arabia, Qatar တို့နဲ့အတူ UAE နိုင်ငံက Syria သဘုံတွေကိုကြောထောက်နောက်ခံပေးခဲ့ကြတာဖြစ်ပါတယ်။ UAE ဟာ American ရဲ့မဟာမိတ်နိုင်ငံဖြစ်ပေမဲ့ဆီးရီးယားနဲ့ပုံမှန်ပြန်လည်မဆက်ဆံဖို့ပြောတဲ့အမေရိကန်ရဲ့ရည်တည်ချက်ကိုဆက်ကျင်ပြီးသမ္မတအာဆတ်နဲ့ဆက်ဆံရေးပြန်လည်ထူထောင်ဖို့ကြိုးစားခဲ့တာဖြစ်ပါတယ်။ဆော်ဒီအာရေဗျနိုင်ငံကလည်းမကြသေးခင်ကအီရန်နိုင်ငံနဲ့ပြန်လည်ဆက်ဆံရေးထူထောင်ဖို့သဘောတူခဲ့ကြတဲ့အတွက်ကြောင့်ဆီးရီးယားနဲ့စကားပြောဖို့ဖြစ်လာနိုင်ရေပွင့်သွားတယ်လို့လည်း Writer သတင်းကတုံ့သက်ထားပါတယ်။
ဒီ American Dam နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ92.32 kHz 933နဲ့9383ည92.49 kHz 6153ညပထမနိုင်ဝက်မှာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ကနေပြောနိုင်ငံတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်သမ္မတဟောင်းဒိုနယ်ထရမ့်ကသူဟာလာမယ့်အင်္ဂါနေ့မှာဖမ်းခံအဖွဲ့ရှိတာမို့လို့သူ့ထောက်ခံသူတွေအနေနဲ့ဆန္ဒပြကန့်ကွက်ကြဖို့ကိုပိုင်လူမှုကွန်ရက်ပလက်ဖောင်းဖြစ်တဲ့ Truth Social ပလက်ဖောင်းပေါ်မှာလှုံ့ဆော်ရေးသားပါတယ်။နယူးယောက်မန်ဟတန် KI တရားရုံးကနေပြီးတော့ပေါက်ကြားခဲ့တဲ့အချက်လက်ကိုအခြေခံကိုကပြောဆိုရလို့လည်းဆိုထားပါတယ်။ဒါပေမဲ့လည်းသမ္မတဟောင်းထရမ့်ကိုရာဇဝတ်မှုတစ်ခုခုနဲ့အရေးယူမယ်ဆိုတာမျိုးတက်ဆိုင်ရာတာဝန်ရှိသူတွေဘက်ကပြောဆိုအတည်ပြုတာမျိုးမရှိပါဘူး။သမ္မတထရမ့်အဖမ်းခံရရင်ဘယ်လိုမျိုးလုံခြုံရေးအစီအမံတွေလုပ်မလဲဆိုတာနယူးယောက်မှာရှိတဲ့ဥပဒေစိုးမိုးဆိုင်ရာဖွဲ့စည်းတွေဆွေးနွေးခဲ့ကြတယ်ဆိုပြီးတော့ပြီးခဲ့တဲ့ရက်ပိုင်းသတင်းမီဒီယာတွေမှာတော့ဖော်ပြခဲ့မှုပါတယ်။ဒုတိယသမ္မတဟောင်းမိုက်ပန့်စ်အပါအဝင် Republican တချို့ကတော့ဒီလိုမျိုးဖန်ခံနိုင်ခြေရှိတဲ့ပုံမှာသမ္မတ Trump ကိုကောက်ွယ်ပြောဆိုကြပါတယ်။ဒါဟာနိုင်ငံရေးပြောကပါတဲ့နောက်ထပ်ဆွဲချက်တစ်ခုဖြစ်တယ်ဆိုပြီးတော့ဒုတိယသမ္မတဟောင်းပန့်စ်က ABC သတင်းဌာနနဲ့မေးမြန်းခန်းမှာဖြေကြားထားပါတယ်။အခုအမှုကတော့ဒီလိန်ဖြောပြီးရုပ်ရှင်မင်းသမီး Stormy Daniels ကို2016ရွေးကောက်ပွဲမတိုင်ခင်လေးမှာနှုတ်ပိတ်ကဒေါ်လာ33,000ပေးခဲ့တာနဲ့ဆက်ဆက်နေပါတယ်။သမ္မတဟောင်း Trump နဲ့တညအိတ်လိန်မှုပတ်သက်ခဲ့တယ်လို့ Stormy Daniels ကပြောခဲ့ပေမဲ့သမ္မတထရမ့်ကတော့ဒါကိုညှင်းဆန်ထားပါတယ်။သမ္မတဟောင်းထရမ့်ကိုသူပြောတဲ့အတိုင်းရာဇဝတ်မှုနဲ့အရေးယူခဲ့မယ်ဆိုရင်တော့အမေရိကန်သမိုင်းမှာသမ္မတဟောင်းတယောက်ဖမ်းခံရတာဒါပထမဆုံးအကြိမ်ဖြစ်ပါလိမ့်မယ်။သမ္မတဟောင်းထရမ့်ဟာ2020ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ပြီးတော့အာနာစစ်ယူနိုင်ဖို့ကြိုးပမ်းနေဆိုတဲ့ဆွေးချက်နဲ့ဖရက်ဆူရတရားရေးဌာနအထူးစုံစမ်းသူနဲ့ဂျော်ဂျီယာပြည်နယ်တရားရေးဌာနရဲ့စုံစမ်းစစ်ဆေးမှုတွေကိုလည်းရင်ဆိုင်နေရတာပါ။တရားရေးဌာနအထူးစုံစမ်းရေးမှူး Jack Smith ဟာ Washington DC ကလွှတ်တော်အဆောင်စီးနင်းခံမှုမှာသမ္မတထရမ့်ဘလို့ပတ်သက်တယ်လဲဆိုတာနဲ့သမ္မတဟောင်းထရမ့်ဟာယာလူကဆင်းပြီးတဲ့နောက်ပိုင်းအိမ်ပြီးတော့လှုပ်ဝက်မတန်းတွေကိုဥပဒေအတိုင်းလွှဲပြောင်းပေးရမယ်စာဖလော်ရီဒါကသူ့ရဲ့ဆိုင်အိမ်မှာတင်းစဲထားတဲ့အမှုတွေကိုလည်းစုံစမ်းစစ်ဆေးနေပါတယ်ခင်ဗျာ
2014ခုနှစ်ကခရိုင်းပီးယားကိုတရားမဝင်သိမ်းပိုက်ခဲ့တာကိုနှစ်မြောက်အထိမ်းအမှတ်ဖြစ်သွားရောက်ခဲ့ပြီးတဲ့နောက်ရုရှားသမ္မတပူတင်ဟာရုရှားသိမ်းပိုက်ထားတဲ့ယူကရိန်းစစ်ကမ်းမြို့မာရီယူပေါလ်ကိုဝေရောက်ကြည့်ရှုခဲ့ပါတယ်စနေနေ့ကဝေရောက်ခဲ့တာဖြစ်တယ်လို့ရုရှားဆိုအပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကဆိုပါတယ်ခရိုင်းမီးယားမှာရှိတဲ့အမှုပြရာကြောင်းနဲ့ကလေးကျမ်းမာရေးစောင့်ရှောက်မှုဌာနကိုတောင်းအပ်ခဲ့ပြီးတဲ့နောက်မာရီပေါ်မှာမြို့သူမြို့သားတွေနဲ့စကားပြောဆိုခဲ့တာကို VOE မှာပြသသွားပါတယ်။ဒီခီးစဉ်ကယူကရိန်းကိုကျူးကျော်ဝေရောက်ပြီးနောက်ရုရှားသမ္မတရဲ့ပထမဦးဆုံးယူကရိန်းနယ်မြေကိုသွားတဲ့ခီးစဉ်လည်းဖြစ်ပါတယ်။မာရီပေါ်မြို့ကိုရဟန်းရင်နဲ့ ပူတင်ရောက်ရှိလာခဲ့ပြီးမြို့ရဲ့အောက်မေ့ပွဲနေရာတွေနဲ့ကာပွဲရုံနဲ့ကမ်းခြေတွေကိုကားနဲ့ရှောက်ကြည့်ခဲ့တာကိုရုရှားသတင်းတွေမှာဖော်ပြကြပါတယ်။လူနေအိမ်ကြီးတိုက်ခန်းတစ်ခုကိုတွားရောက်ကြည့်ရှုခဲ့တာကိုလည်းနိုင်ငံတော်ပါရုရှား24ရုပ်ပြင်တန်ကြားလိုင်းကတင်းကုန်နေနေမှာပြသခဲ့ပါတယ်
။ရုရှားသမ္မတဗလာဒီမီယာပူတင်ကို ICC နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးကနေပြီးတော့ဖမ်းရမ်းထုတ်တာဟာစိုးကျိုးတွေပဲရှိလာမှာဖြစ်တယ်လို့ပဲယူကရိန်းစစ်ကလည်းရှေ့ကြားသွားစေနိုင်တယ်ဆိုပြီးတော့ဆာဗီးယားသမ္မတကတင်းကုန်နေနေမှာပြောဆိုပါတယ
်။ Odluka koja će imati da ne ulazim u meritum
ပူတင်ကိုဖမ်းဝရမ်းထုတ်တာဟာဥပဒေကြောင်းအရဖြစ်လာမှာမဟုတ်ဘဲနဲ့နိုင်ငံရေးစိုးကျိုးတက်ရောက်မှုတွေပဲကြုံလာလိမ့်မယ်လို့ယူဆတယ်လို့ပဲယူကရိန်းမှာအပြည့်အဝညီညာရေးစကားပြောဆိုဖို့အတော်ကြီးကိုခက်ခဲသွားမယ်လို့ဆာဗီးယားသမ္မတအလက်ဇန်ဒါဗစ်စစ်ကသတင်းတောက်တွေကိုပြောပါတယ်သူကရာဇဝတ်မှုကြီးတွေကျူးလွန်တယ်လို့ဆွဆွဲမယ်ဆိုရင်ဘယ်နဲ့လို့သူနဲ့စကားသွားပြောကြမလဲလို့လည်းသူကမေးခွန်းထုတ်ပါတယ်ဆာဗီးယားနိုင်ငံဟာ EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်လာဖို့ကြိုးစားနေပေမဲ့တစ်ဖက်မှာတော့ရုရှားနဲ့ဆက်ဆံရေးခိုင်မာမှုကိုထိန်းထားခဲ့ပါရုရှားကနိုင်ငံတကာအရေးယူပိတ်ဆို့မှုတွေကိုလက်မခံငြင်းဆန်တဲ့တခုတည်းသောဥရောပတိုက်နိုင်ငံလည်းဖြစ်ပါတယ်စစ်ရာဇဝတ်မှုဆွဲချက်တွေနဲ့ရုရှားကောင်းဆောင်ပူတင်ကိုနိုင်ငံတကာပြည်မှုဆိုင်ရာတရားရုံး ICC ကနေပြီးတော့ပြီးခဲ့တဲ့တောက်ကြနေတော့ကဝရန်ထုတ်ထားတာပါယူကရိန်းကျူးကျော်စစ်ကာလအတွင်းယူကရိန်းကခရီးငယ်တွေကိုပြန်ပြီးဆွဲဖမ်းဆီးမှုမှာရုရှားသမ္မတပူတင်ဟာတာဝန်ရှိသူဖြစ် ICC ကနေပြီးတော့ဆွဲဆိုထားပါတယ်ခင်ဗျာ
တနင်္လာနေ့မနက်ခင်းနောက်ဆုံးရထိတ်တန်းရောက်သတင်းတွေကိုကိုသားညုံနဲ့အတူကျွန်တော်တို့ကြည်ညာပေးခဲ့ကြတာဖြစ်ပါတယ်။ VOE ကနေအခုထုတ်လွှင့်ပေးနေတဲ့စီစဉ်တွေကို internet စာမျက်နှာ bamis.voenews.com မှာရော VOE ရဲ့ Facebook စာမျက်နှာမှာပါထုတ်လွှင့်နေတဲ့ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုဆက်လက်ပြီးဒီမိုကရေစီဆွေးနွေးကောင်းကိုမလွင့်ထုတ်ပြီးမှသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြချင်ပါတယ်။ရန်နယ်သဘာဝတငွေပအဝင်ရုပ်ကျွင်းလောင်စာထုတ်ယူနေကြတဲ့လုပ်ငန်းရှင်တွေကမိသိန်းတငွေထုတ်လွှင့်မှုကိုရှော့ချပါမယ်လို့ဂရိပြုပြောဆိုထားကြပေမဲ့လည်းဓာတ်ငွေရိုးစိတ်ထွက်နေတဲ့နေရာတွေကိုဖာထေးတာမျိုးမလုပ်ကြသေးဘူးလို့အပြည်ပြည်ဆိုင်ရာစွမ်းအင် agency IEA ရဲ့အစိုးရကမှဖော်ပြထားပါတယ် writer သတင်းကိုအချိန်ခံပြီးနန်းအောင်ကတင်ပြထားပါတယ
်2022ခုနှစ်မှာစွမ်းအင်ကဏ္ဍကနေလေလုထဲထုတ်လွှင့်ခဲ့တဲ့မိသိန်းဓာတ်ငွေတန်ချိန်က135တန်အထိရှိခဲ့ပါတယ်ဆက်မှုထွန်းကားစကာလနောက်ပိုင်းကမ္ဘာပူနေမှုဖြစ်စေခဲ့တဲ့လေလူရဲရောက်နေပြီသားဖလုံအိမ်တန်းငွေတွေထဲမှာမိသိန်းတန်းငွေက3,000တပတ်လောက်ရှိနေတာပါ IEA အမှုဆောင်ညွှန်ကြားရေးမှူး Faith Bureau ကအခုလိုထောက်ပြသွားပါတယ
် Tackling methane is among the most
မိသိန်းတန်းငွေထုတ်လွှင့်မှုတွေရှော့ချရေးဟာအရေးကြီးဆုံးကိစ္စတစ်ခုမဟုတ်ဘူးဆိုရင်တော့အလွန်အရေးကြီးတဲ့ကိစ္စတွေထဲမှာတစ်ခုအပါအဝင်ဖြစ်ပါတယ်ကမ္ဘာပူနေမှုအဆိုးဆုံးရောက်ခါနေတဲ့အချိန်မှာလောက်ကင်လို့ရတဲ့ကိစ္စလည်းဖြစ်ပါတယ်
မနစ်ကထုတ်လုပ်ခဲ့တဲ့မိသိန်းတန်းငွေပမာဏက2020နဲ့2021ခုနှစ်တွေတုန်းကထုတ်လုပ်ခဲ့တဲ့ပမာဏထက်အများပါတယ်။2019ခုနှစ်မှာစံချိန်တင်ထုတ်လုပ်ခဲ့တဲ့မိသိန်းတန်းငွေပမာဏထက်မဆိုးစလောက်ပဲနေပါတယ်။လောင်စာစီစည်းတွေတက်လာပြီးတော့တဘာဝတန်းငွေလိုအပ်ချက်တွေပိုများလာတဲ့အပြင်လေထုတွေကမိသိန်းတန်းငွေစုပ်ယူဖို့ပိုမိုဆွဲဆောင်နိုင်ခဲ့ပေမဲ့မိသိန်းတန်းငွေထုတ်လုပ်မှုပိုများလာတယ်လို့လည်းဖေဖော်ဝါရီလ23ရက်နေ့ကထုတ်တဲ့ IEA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။တဘာဝတန်းငွေရဲ့အဓိကပါဝင်ပစ္စည်းကမိသိန်းတန်းငွေတွေပါ။ဒါကြောင့်လူတွေကစုပ်ယူထားတဲ့မိသိန်းတန်းငွေတွေကိုလောင်စာအဖြစ်ပြန်ပြီးတော့အယောင်ချနိုင်ပါတယ
် Half of global methane emissions
ကမ္ဘာလူတွေကမိသိန်းတန်းငွေပမာဏတစ်ဝက်ကျော်လောက်ကိုငွေအပုံကုန်စရာမလိုပဲရှော့ချလို့ရပါတယ်။ဒီတန်းငွေတွေကိုရှော့ချတာကငွေကုန်ကြေးကျလည်းတက်တာစေတယ်လို့ကမ္ဘာကြီးအတွက်လည်းကောင်းကျိုးပြုပါတယ်။
အတိုင်းအတာတစ်ခုထိအောင်မြင်မှုရနေတယ်ဆိုပေမဲ့ဖလုံအိမ်တက်ငွေတွေကထင်းတလောက်မြင်မြန်ဆန်းဆန်းကျဆင်းမလာဘူးလို့အိုင်းရဲ့အမှုဆောင်ညွှန်ကြားရေးမှူးကပြောပါတယ်။
Our numbers show in the this year's global
ကမ္ဘာတဝန်းမိသိန်းတက်ငွေထုတ်လွှင့်မှုကိုဖော်ပြထားတဲ့ကိန်းဂဏန်းအရဒုသမှုတချို့ကိုတော့တွေ့ရပါတယ်။ဒါပေမဲ့လည်းမိသိန်းတက်ငွေရှော့ချမှုကထင်းတလောက်မြန်ဆန်မှုမရှိပါဘူး။တိတ်ကိုအလန်းကွာနေပါသေးတယ်။ဒါကလည်းတဘာဝတက်ငွေဈေးတွေတိတ်ကြီးနေတဲ့အချိန်မှာတွေ့ရတာပါ။
လူသားတွေရဲ့လောရကြောင်လီတူတဲရောက်လာတဲ့မိသိန်းတန်းငွေတွေထဲမှာစွမ်းအင်ကဏ္ဍက40ရာခိုင်နှုန်းအထိရှိနေပြီးသူ့နောက်မှာတော့စိုက်ပျိုးရေးကဏ္ဍရှိနေပါတယ်။လက်ရှိအသုံးပြုနေတဲ့နည်းပညာတွေနဲ့ဆိုရင်ရှင်နန်းတဲ့တဘာဝတန်းငွေကဏ္ဍတစ်ခုထဲကတည်းမိသိန်းတန်းငွေ၄ပုံ၃ပုံအထိရှော့ချနိုင်တယ်လို့ IEA ကထောက်ပြပါဗယ်။ဒီဆယ်စုနှစ်ကုန်ပိုင်းလောက်အကြာမှာတော့2020မှာရှိခဲ့တဲ့လီတူတဲကမိသိန်းတန်းငွေပမာဏရဲ့30ရာခိုင်နှုန်းအထိအနည်းဆုံးရှော့ချသွားမယ်လို့ကြေညာထားတဲ့နိုင်ငံပေါင်း150ကျော်ရှိပါတယ်။ဒါပေမဲ့လည်းတရုတ်နဲ့ရုရှားအပါအဝင်မိသိန်းတန်းငွေအဓိကထုတ်လွှင့်နေကြတဲ့အဓိကနိုင်ငံတွေစီကကြေညာစကားတွေတော့မကြားသေးပါဘူး။မိသိန်းတန်းငွေရိုးစိမ်မှုတွေကိုလိုက်လံကြည့်ရှုစစ်ဆေးပြီးတော့အတိအပြုလက်မှတ်တွေထုတ်ပေးနေတဲ့အဖွဲ့ဖြစ်တဲ့ MNQ ကလည်းအခုလိုပြောပါတယ်။
And so there are a lot of pledges around. There's a very good
Kadis garwe ga ro ato ko cha ya ba de pwin len myin da mu dui le twei ni ya ba bi da bi mae chanaw lo lou ya ma ga yaung du we du ne cha pwae za rui a ni ne dan ngwe a yaung we a lwe pyaung lou de a ka dan ngwe yu sai mu shi ma shi ti nai mae ni lan dui a man de ge tha shi cha ya ma phit ba de
အစအုံနဲ့မှာတက်ငွေရိုးစိမ့်မှုမရှိကြောင်းအထောက်အထားလက်မှတ်မျိုးထားရှိဖို့လိုတယ်လို့လည်းအကြံပြုပါတယ
် Then you have all the fugitive emissions the smaller leaks the and
နောက်တစ်ခုကကျွန်တော်တို့အာယုံမဆိုင်မိကြသေးတဲ့အပေါက်သေးသေးလေးတွေကနေတက်ငွေရိုးစိမ့်တဲ့ကိစ္စပါကီလိုမီတာရာနဲ့ချီကျယ်ဝန်းတဲ့အစအုံတွေမှာတက်ငွေရိုးစိမ့်ထွက်နေတဲ့အပေါက်ပေါင်းထောင်နဲ့ချီရှိပါတယ်အဲ့ဒီလိုနေရာတွေမှာလည်း data အချက်လက်တွေစုဆောင်ထားရမှာပါ
ဥရူရသည်ဖောက်ပြမှုတာစီရေရှင်နံကုမ္ပဏီကြီးတွေနဲ့တက်ကြွလှုပ်ရှားသူတွေပူးပေါင်းဆောင်ရနေတဲ့ Oil and Gas Methane Partnership နဲ့ Oil and Gas Climate Initiative တို့လိုလုပ်ငန်းအဖွဲ့နဲ့အတူဒါဇင်နဲ့ချီတဲ့ရှင်နံကုမ္ပဏီတွေကသူတို့ဆန္ဒအလျောက်မိသိန်းတန်ငွေလျှော့ချရေးဆောင်ရွက်နေကြပြီဖြစ်ပါတယ်။ကျမနောင်လာပါ
။ကမ္ဘာတစ်ပေါင်းကြုံတွေ့ရတဲ့မိသိန်းတန်ငွေပြဿနာအကြောင်းကိုနားလည်ကတင်ပြခဲ့တာပါ။အခုဆက်လက်ပြီးပတ်စင်ကဏ္ဍတွေကဒီမိုကရေစီရေးဆွေးနွေးကောင်းကိုတင်ဆက်ချင်ပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်ကစစ်တပ်အာဏာသိမ်းပြီးနှစ်နှစ်အတွင်းအရက်သားတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုပေါင်း60ကျော်အထိရှိခဲ့တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းက VOA ကိုပြောပါတယ်ဒီလမတ်လအစောပိုင်းတုန်းကဆိုရင်စကိုင်းတိုင်းတာတိုင်းရွာမှာအရက်သား18ဦးနဲ့ရှမ်းပြည်နယ်ပင်လောင်းဒေသကနန်းနှင်းရွာမှာအရက်သား30နီးပါးအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုတွေဆက်တိုက်ဖြစ်ခဲ့တာပါစစ်ကောင်စီလက်အောက်မှာအရက်သားတွေကိုပြစ်မှတ်ထားတဲ့အစုလိုက်အပြုတ်လိုက်တပ်ဖြတ်မှုတွေဘာကြောင့်ဆိုးရွားဖြစ်နေတာလဲ။ဘသူတွေတာဝန်ရှိတယ်လဲ။ကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေအထောက်အထားမှတ်တမ်းပြုစုသူတွေရဲ့ပြောဆိုချက်တွေကိုဒီပတ်မြန်မာဒီမိုကရေစီရေးအစီအစဉ်မှာမတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်။
မင်္ဂလာပါရှင်မြန်မာဒီမိုကရေစီရေးရာအစီအစဉ်ကနေကြိုဆိုပါရစေမြန်မာနိုင်ငံမှာအရက်သားတွေကိုပြစ်မှတ်ထားပြီးအစုလိုက်ပြုံလိုက်တပ်ဖြတ်တဲ့အခြေအနေတွေဟာပြီးခဲ့တဲ့သတင်းပတ်တွေအတင်းမှာဇက်တိုက်လို့ဖြစ်ခဲ့ပါတယ်အထူးသဖြင့်ရှမ်းပြည်နယ်ကနန်းနှင်ကျွေးရွာနဲ့စကိုင်းတိုင်းကတာတိုင်ကျွေးရွာတွေမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုကိစ္စရပ်တွေဟာနိုင်ငံတကာသတင်းမီဒီယာတွေမှာအရေးတူဖော်ပြခြင်းခံခဲ့ရပါတယ်ဒီဒေတာတွေဟာဆိုလို့ရှိရင်စစ်အာဏာသိမ်းမှုကိုအပြင်းထန်ဆန့်ကျင်တဲ့ဒေတာတွေဖြစ်ပါတယ်။ဒါကြောင့်ဒီတပ်ဖြတ်မှုတွေနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုနဲ့တရားမျှတမှုရရှိရေးအတွက်ကိုယ်တိုင်မျက်မြင်ကြုံတွေ့ရသူတွေမိသားစုဝင်တွေကတောင်းဆိုကြောင်း NUG လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းက VOA ကိုပြောပါတယ်။အခုလိုအရက်သားတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့သက်တည်အထောက်အထားအချက်လက်တွေကိုကောက်ယူစုဆောင်းနေတဲ့အဖွဲ့အစည်းတွေကနေဘာတွေတွေ့ရှိခဲ့ကြသလဲဆိုတာနဲ့ပတ်သက်လို့ဒီတစ်ပတ်အစီအစဉ်မှာတင်ပြဖို့ရှိပါတယ်ရှင
်။ဒီနေရာမှာကကျွန်တော်တို့ဒီရွာသားတွေကိုတော့ကျွန်တော်တို့ရဲ့မှတ်တမ်းမှတ်ရမှာတော့တခြား policy ကိုတပ်ဖြတ်မှုဖြစ်တယ်။ဘာဖြစ်လို့ဆိုပြည်ထဲလိုက်တဲ့ကြီးစံတွေတော့ဒီတပ်ဖြတ်လိုက်တဲ့အခြေအနေတွေအားလုံးဒီအရက်သားတွေကိုရရဆက်ဆက်ပေါ့နော်။ကြောင်ရဲ့နေရန်တော့မှာပေါ့နော်။ဒီထုနဲ့ထားရတယ်ပေါ့နော်။ချေမတန်ရဆိုရင်သူတို့ရဲ့ကြောကုန်းတွေမှာကဒီဟိုချီရာတွေပေါ့နော်။နောက်ဒီဆေးလေးမိတုထားတဲ့အရာတွေတချို့ရဲ့ချီလုံးမှာဆိုရင်တော့ဒါရိုက်ချိုးထားတဲ့အရာတွေပေါ့နော်။လက်တွေမှာဆိုရင်ရိုက်ချိုးထားတဲ့အရာတွေကိုကျွန်တော်တို့သိရှိရထားတယ်ပေါ့နော်။အဲ့ဒီဟာအကြောင်းလို့သူတို့တွေကရရဲ့ဆက်ဆက်ပေါ့နော်။ဒါနှိမ့်ဆက်ခံရတယ်။ပြီးမှပေါ့နော်။ဒီခေါင်းတွေမှာပေါ့နော်။သူပြတချို့ရာတွေကတော့ဒီဟိုဘယ်လိုကောင်းလဲ။ပစာပေါ့ပေါ့နော်တနားတွေတိတ်ပြီးမှပြစ်တာခံရတဲ့အခြေအနေမျိုးတွေပေါ့နော်ဒီရုပ်လောင်းတွေတွေ့ရတယ်ပေါ့နော်ဆိုတော့ဒါကတော့ဆရာဝန်တွေဘက်ကဒီ identify လုပ်ထားတဲ့ရလာတွေကိုကျွန်တော်တွေ့ရပါတယ်ခင်ဗျာ
ဒါကတော့နန်းနှင်းချွေရဘုံကြီးကျောင်းမှာမတ်လ17ရက်နေ့ကတန်ခါတော်၃မအပါဝင်အရက်သား22ဦးအစုလိုက်ပြုံလိုက်တပ်ဖြတ်ခံခဲ့ရတာကိုတွေ့ရှိခဲ့ရတဲ့ကီယီနီတိုင်းသားများကာကွယ်ရေးတပ်ဖွဲ့ KNDF ဥက္ကဋ္ဌခွန်ဘီဒူးက VOE ကိုပြောသွားတာပါကွန်ဘီတူရဲ့ပြောကြားချက်ထဲမှာတက်တက်ခံရသူတွေနားမှာတွေ့ရှိရတဲ့ကြီးစံတွေဟာမြန်မာစစ်တပ်သုံးတဲ့ကြီးစံအမျိုးအစားတွေဖြစ်တဲ့အတွက်အစုလိုက်ပြုံလိုက်တပ်ဖြတ်မှုဟာစစ်ကောင်စီတပ်တွေရဲ့လက်ချက်ဖြစ်တဲ့ဆိုရဲဆွဆွဲချက်ကိုအတည်ပြုနိုင်တယ်လို့ဆိုပါတယ်။ဒါအပြင်စစ်တပ်ကနန်းနှင်းကျွေးရွာကနေထွက်ခွာသွားပြီးတဲ့နောက်မတ်လ12ရက်နေ့မှာ
KNDF နဲ့ဒေသခံပအိုတိုင်းရင်သား PDF တပ်ဖွဲ့တွေဟာဖုန်ကြီးကျောင်းကိုရောက်ရှိလာပြီးအရက်သားတွေတပ်ဖြတ်ခံထားရတာကိုတွေ့ခဲ့ရတယ်လို့ခွန်ပြည်သူကဆိုပါတယ်။ဒါပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့နန်းနိမ်ဖုန်ကြီးကျောင်းမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်ခဲ့တယ်ဆိုတာကိုအတည်ပြုခဲ့ပေမဲ့အဖွဲ့အချင်းချင်းလုံရက်တာဖြစ်ပြီးတက်မတော်ကိုဆွဆွဲတာသာဖြစ်တယ်လို့ VOA ကို match လာဆက်နေရနေကအခုလိုတုံ့ပြန်ခဲ့ပါတယ
်။ match လာလောက်ကနေစ match လာစမ်းပေါ့နော်ဖေဖော်ဝါရီလလုံလောက်ကနေစပြီးတော့ကျ KMPP နဲ့ KND ရဲ့ပေါ့ဒီကအဖွဲ့တွေကတော့အံပက်အဖွဲ့တွေကတော့ပို့ဒေတာပဲမှာပို့ပြကြအဖြတ်မောက်လုံကနေလောက်လာတာတော့ကျွန်တော်တွေ့ရတယ်။နိုင်ငံတော်ရဲ့တည်ဝင်ဖယ်စည်းဖြစ်တဲ့ပို့ပြည်သူစစ်တီပို့ဒေတာမှာရှိတယ်ကျွန်တော်ပြည်သူတွေနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးလုံကနေဆောင်ရွက်ခဲ့တာရှိပါတယ်။အဲဒီမှာတော့ပြန်လောက်ဆောင်ကြောင်းဒေတာနန်းနေရွာပေါ့။အဲဒီမှာအချို့တော့ပို့ကျွန်တော်တို့ခွဲထွက်အဖွဲ့တွေပေါ့ခွဲထွက်အဖွဲ့နဲ့ KND ရဲ့အဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတာတွေ့ရတယ်။အဲဒီမှာတော့ကိုယ့်ရဲ့နေမှာဖြစ်တဲ့ဖြစ်စဉ်တချို့ရှိခဲ့တယ်။ဒီလိုရှိခဲ့တဲ့နေရာမှာတော့တမတော်အနေနဲ့ကတော့ကျွန်တော်တို့ပြန်နေလုံလုံကြီးဆောင်ရွက်နေရတဲ့ပုံဖြစ်တဲ့အချင်းချင်းဖြစ်ခဲ့တဲ့ပုံလည်းရှိပါတယ်ဗျ။အဲဒီမှာကျွန်တော်တို့တေဆုံးမှုတွေတခုလည်းရှိတယ်ဆိုတော့ကျွန်တော်သိရပါတယ်။ဒီကိစ္စတွေကတချို့သောကိစ္စတွေကသူတို့ချင်းချင်းဖြစ်ပြီးတော့တမတော်ကနေလောက်ခဲ့တယ်ဆိုတဲ့ဟာမျိုးလည်းပြောကြတာရှိပါတယ်
။အခုလိုဗိုလ်ချုပ်စော်မင်းထွန်းတုံ့ပြန်ချက်နဲ့ပတ်သက်လို့ KNDF ဥက္ကဋ္ဌခွန်ပြည်ဒူးရဲ့အမြင်ကတော့
ဗိုလ်ချုပ်စော်မင်းထွန်းကဟိုအမျိုးမျိုးပြောနေတယ်ပေါ့နော်။စော်မင်းလုံးကဟိုတခုနဲ့တခုပြောတဲ့ဟာတွေကမကက်ညီဘူး။နောက်ဒီလိန်တဲ့ဟာကတပူတပူပေါ့နော်ပေါ်နေတဲ့အနေအထားမျိုးပဲပေါ်လွင်နေပေါ့နော်သူတို့ပထမဆုံးကတော့ဒါသူတို့တတ်လိုက်တယ်လို့ပြောပြီးမှနောက်တခုမှပေါ့နော်အင်တာဗျူးတခုမှကြတော့ဒါ KNDF ကနေမှတတယ်ဆိုတဲ့ဟာမျိုးပြောတော့ပေါ့နော်နောက်တခုကတော့အချင်းချင်းတတ်ဖြတ်ကြတယ်ဆိုတဲ့ဟာမျိုးတွေအမျိုးမျိုးပြောနေတဲ့ပုံမှာကတော့ဒါအင်တမဒီဟိုဘယ်လိုခေါ်မလဲအချက်လက်ပုံမှာပြောတာမျိုးမဟုတ်ပဲနဲ့ဒီလိန်လေပြောဖို့ကြိုးစားရတယ်ပေါ့နော်အမျိုးဖြစ်နေတယ်ပေါ့နော်ဒီကိစ္စမှာကတော့စစ်ကောင်စီဘက်ကတော့လုံလုံလည်လည်တာဝန်ရှိတယ်လို့ကျွန်တော်တို့သိရှိထားရပေါ့နော်စစ်ကောင်စီဘက်ကတမတိုက်ရင်ပေါ့နော်ဒါဒီသူတို့ကြံခဲ့တဲ့ဒီအုတ်ထုတ်တွေပေါ့နော်ကြံခဲ့တဲ့အင်ဂျီတွေအနေထားကိုကြည့်ရင်တော့ဒါစစ်ကောင်စီဘက်ကon the geo the ဝင်ရောက်လာပြီးမှတပ်ဖြတ်တယ်ဆိုတာကိုကျွန်တော်တို့ဟိုတွေ့ရှိရတယ်ပေါ့နော်နောက်တစ်ခုကတော့ဒီလိုတပ်ဖြတ်မှုကိုကျွန်တော်တို့ကလုတ်စရာအကြောင်းမရှိဘူးပေါ့နော်မဖြစ်လို့ဆိုတော့ကျွန်တော်တို့တေရွာသက်သားတွေဖြစ်တယ်ပေါ့နော်ဒီ KN နဲ့ပို့တွေကတူတူပဲအရှင်သွဲနေထိုင်တဲ့လူတွေဖြစ်တယ်ပေါ့နော
်စစ်ကောင်စီရဲ့ Telegram အကောင့်တွေမှာလည်းနန်းနိမ်ကျွေးရမှာအစုလိုက်ပြုံလိုက်တပ်ဖြတ်ထားတဲ့ဓာတ်ပုံတွေကို KNDF နဲ့အခြားဒေသခံအဖွဲ့အစည်းတွေမထုတ်ပြန်ခင်အစောဆုံးတင်ထားခဲ့တာကိုတွေ့မြင်ခဲ့ကြရတာပါဒီမတိုင်ခင်လွန်ခဲ့တဲ့သတင်းတစ်ပတ်လောက်မှာနန်းနိမ်ရွာအနီးနေမြေတဝိုက်စစ်တပ်ဟာ KNDF နဲ့မဟာမိတ်ဒေသခံပအိုတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တာပါအထူးသဖြင့်ဖုန်ကြီးကျောင်းမှာခိုးလုံနေတဲ့အရက်သားတွေကိုစစ်တပ်ကလေကြောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့တဲ့အပေါ်သူတို့ဘက်ကအရက်သားတွေကိုအကာအကွယ်ပေးတဲ့အနေနဲ့စစ်တပ်နဲ့တိုက်ပွဲတွေဖြစ်ခဲ့ရတာလို့ခွန်ပြည်သူကဆိုပါတယ်။ပအိုးကိုပိုင်အုတ်ထုတ်ခွင့်ရဒေသမှာအခုလိုအရက်သားတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ပအိုးအမျိုးသားများအဖွဲ့ PNO ဦးဆောင်ပြီးတောင်ကြီးမြို့မှာမတ်လ15ရက်နေ့ကဆန္ဒပြပွဲပြုလုပ်ခဲ့ပါတယ်။အဲ့ဒီဆန္ဒပြပွဲမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုဟာ KNDF နဲ့ဒေသခံ PDF တပ်ဖွဲ့တွေရဲ့လက်ချက်ဖြစ်တဲ့ဆိုရက်ဆွဆွဲချက်တွေနဲ့ပတ်သက်လို့ခွန်ပြည်သူကအခုလိုတုံ့ပြန်ပါတယ
်။ဆိုတော့ဒီနေ့ဒီချိန်မှာတော့ဒီအာဏာရှင်လက်ထက်မှာတော့ဘယ်သူမှဆန္ဒပြခွင့်မရတဲ့ချိန်မျိုးမှာဒီဟိုအဖွဲ့အစည်းတွေနဲ့တူပေါ့နော်ဟိုပြည်သူစုနဲ့တူဆန္ဒပြခွင့်ရတာကအံ့ဩစရာဖြစ်တယ်။နောက်ဒီအထောက်အထားမပါဘဲနဲ့ပေါ့နော်ဆွဆွဲချက်တွေပါတဲ့အရာတွေကိုပဲပေါ့နော်ဒီရဲ့မှာကြွေးကြော်မှုတွေကိုတွေ့ရတယ်ပေါ့နော်။ကျွန်တော်တို့ဘက်မှာကတော့ဒီရဲမှုခင်းရဲထောက်သားတွေရောဆရာဝန်ရဲထောက်သားတွေရောနောက်ဒီကြီးရွာဘက်မှာပေါ့နော်ကျွန်တော်တို့ဝင်ရောက်ရှင်းနေတဲ့အချိန်မှာတွေ့ရှိထားတဲ့အလောင်းတွေအလုံးပေါ့နော်ကျွန်တော်ဗီဒီယိုမှတ်တမ်းတွေရှိတယ်ကြီးရွာကိုပုံကျဲတာကလည်းစစ်ကောင်စီဖြစ်ပုံကအဲ့ဒီဗီဒီယိုမှတ်တမ်းတွေအလုံးလည်းရှိတယ်ပေါ့နော်ပြီးရင်တော့အဲ့ဒီမှာစစ်ကောင်စီတွေဖက်ကပေါ့နော်ကျွန်တော်တို့ရဲ့ဂျာမှာတိုက်ပွဲဖြစ်ပြီးမှကြံခဲ့တဲ့ဒီသူတို့ရဲ့ဗက်တစိတ်တွေသူတို့ရဲ့ဒီအုတ်ထုတ်တွေကနေပြီးမှပေါ့နော်ဒါကျွန်တော်တို့တက်တည်အများကြီးပေါ်ထုတ်နိုင်တယ်အလောင်းပေါ်မှာပေါ့နော်အလောင်းကိုပေါ်မှာရောက်နေတဲ့ကြီးဆန်းလေးမျိုးစားတွေဖြစ်တဲ့ဒီစစ်ကောင်စီရဲ့ကပ္ပစပေါ့နော်ကပ္ပစကြီးဆန်းအခွန်လေးပေါ့နော်အလောင်းပေးမှာကြပြီးမှကြီးဆန်းလေးကတော့ကိုယ်ထဲမှာပေါ့နော်ကြံခဲ့တဲ့ဟာတွေလည်းကျွန်တော်ပေါ်ထုတ်သိရှိနိုင်ခဲ့ပြီးသားဖြစ်ပါတယ်အဲ့တော့ဒီဟာတွေအလုံးကကျွန်တော်တို့မှာခိုင်လုံတဲ့ထောက်တာရှိရယ်ဒီထက်ပိုပေါ့နော်စုံစမ်းစစ်ဆေးနေဖို့အတွက်လည်းကျွန်တော်တို့အချိန်မီးပေါ့နော်ချပြနိုင်ပါတယ်ခင်ဗျ
ဒီနေ့မက်လာအစောပိုင်းမှာစကိုင်းတိုင်းဒေသကြီးပဲ စကိုင်းနဲ့မြင်းမူမြို့နယ်တွေဘက်မှလည်းအရက်သားတွေဆုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုတွေရှိခဲ့ပြီးအထူးသဖြင့်မက်ရှလာတရက်နေ့ကစစ်ကောင်စီတပ်တွေအင်အားအလုံးအင်းနဲ့ဝင်ရောက်စီးနင်းခဲ့တဲ့တာတိုင်ကျေးရွာမှာအရက်သား18ဦးရရက်ဆက်ဆက်တပ်ဖြတ်ခံခဲ့ရတဲ့ဓာတ်ပုံတွေကိုဆိုရှယ်မီဒီယာသတင်းတွေမှာမြင်တွေ့ခဲ့ကြရပါတယ်အဲ့ဒီတဲမှာစစ်ကောင်စီတပ်တွေဒဇဂန်ဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့အမျိုးသမီး၃ဦးဟာတပ်ဖြတ်ခြင်းမခံရခင်မှာမတရားပြုကျင့်ခံခဲ့ရတဲ့အနေအထားတွေ့မြင်ခဲ့ရတယ်လို့မျက်မြင်သက်သေတွေက VOE ကိုပြောပါတယ်။အဲ့ဒီတဲကအသက်43နှစ်အရွယ်မဆွေဆွေဦးရဲ့ခင်ပွန်းဖြစ်သူကိုမောင်စော်ကသူ့အမျိုးသမီးရုပ်အလောင်းကိုကိုယ်တိုင်မြင်တွေ့ခဲ့ရတဲ့အခြေအနေကို VOE ကိုအခုလိုပြောပါတယ်။
ကျွန်တော်လည်းနည်းနည်းလားတူရရေအတွင်းပေါ်လေးတွေပြည်ပေါ်လေးတွေပြည့်ကြဟာလေးတွေတော့နော်ပြည်ပေါ်လေးတွေပြုတ်တယ်လက်နဲ့ကောက်တဲ့ဟာလေးတွေပြည့်တယ်ဗျဒီပါလေကျွန်တော်မြို့သမီးရဲ့လုပ်နေမှာပေါ့ဗျမစက်တန်းပြောရရင်တော့လုပ်နေမှာလေလက်ကုပ်ရာတွေပြည့်တယ်ဗျလက်ကုပ်ရာပြည့်တယ်ဒီအောက်မှာလေသူ့ခမင်းမကြီးရောလေကျွန်တော်တို့တုံးနေပွားနေတယ်ဗျဒီကျွန်တော်မြို့သမီးကိုအဲ့လိုဖြစ်တယ်ဒီကျွန်တော်နေတာဘယ်လိုမှဟိုအကျဉ်းအောင်ဖြစ်နေတယ်ဘလုံးမောက်ဆေးသေးရမကြည့်နိုင်ဘူးမဟုတ်ဘူးအခုလိုလေးဆေးသေးရကျွန်တော်မိမလည်းဆုံးတော့ကျွန်တော်တော့တာလည်းနေလူလေးထမ်းသွားမယ်ကျွန်တော်စဉ်းစားနေတယ်ကျွန်တော်တို့လောရတာကလည်းဒီငါးဖန်းလုံးမယ်ဒီခဏလေးမှနေစားရတယ်တောင်လူရတယ်မတော်တော့လေးနေပေးပါဖို့လေးပေးလိုက်ကျမှ၃လီတောင်းလောက်ရတာသတိကြီးတယ်ဒီစစ်စလာကနေအလားလေးပြည့်တယ်ကျွန်တော်အဲ့လိုလည်းမရဘူးစားရမရဘူးဖြစ်နေ
ချင်းရစ်သူသားသမီးတို့လည်းလက်ရှိဘေးလွတ်ရာတောတောင်တွေထဲမှာပုံအောင်နေကြရစေဖြစ်တယ်လို့ကိုမောင်စော်ကပြောပါတယ်အရက်သားတွေတက်ဖြတ်ခံရတဲ့ကိစ္စရက်တွေတိုင်းမှာစစ်ကောင်စီဘက်ကတုံ့ပြန်လေးရှိတာကနှစ်ဖက်ထိတ်တိုက်တွေ့ပြီးတိုက်ပွဲတွေဖြစ်တဲ့အတွက်တံပြန်နှိမ်နင်းတာဖြစ်တယ်လို့ပြောဆိုထားပါတယ်စစ်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီဘက်က9ဦးထက်ပိုပြီးအရက်သားတွေကိုဆုလိုက်ပြုံလိုက်တပ်ဖြတ်မှုတွေဟာ64ချိန်ထဲမှာနေရှိခဲ့ကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းက VOE ကိုပြောပါတယ
်ပထမဦးဆုံးကတော့အကြမ်းဖက်စစ်ကောင်စီက UN ချက်အမျိုးမျိုးတော့ရှိနိုင်ပါတယ်ပထမဦးဆုံးကတော့အခုလိုမျိုးနှစ်နှစ်ကျော်တဲ့အထိလက်နက်ဆွဲကြိုက်ပြီးတော့တိုက်ပွဲဝင်နေတဲ့သူတွေนี้မျိုးစုံเนี่ยစစ်ကောင်စီကိုစန့်ကျင်နေတဲ့အင်အားစုတွေကိုမင်းတို့ကိုငါတို့အသေးတတ်မယ်ဆိုတဲ့ဒါမှမဟုတ်ရှင်ဒီတွေ့သမျှလူအကုန်လုံးကိုခြေမုံမယ်ဆိုတဲ့အတန်ထုတ်လိုက်တာဖြစ်ပါတယ်အဲ့
တော့ NUG ကိုယ်တိုင်ကလည်းဒီလိုဆိုးရွားလာတဲ့အခြေအနေတွေကိုကိုယ်တိုင်တွေ့ကြုံခဲ့ရတဲ့လူတွေအသက်မသေးပဲလွတ်မြောက်လာတဲ့သူတွေနဲ့ဟိုမေးမြန်းထားတာတွေလည်းရှိတဲ့အခါကျတော့ဒီလိုသူတို့ဖြစ်ခဲ့ရတယ်ကြုံတွေ့ခဲ့ရတယ်ဖြစ်ပျက်နေတဲ့ပတ်သက်ပြီးတော့သူတို့ရဲ့ဒီတရားမျှတမှုဆိုရင်မျှော်လင့်ချက်ပေါ့နော်သူတို့ဘက်ကမျှော်လင့်ချက်တွေရောဘယ်လိုတွေ့ရလဲဘယ်လိုရဘယ်လောက်ထိရဖို့ရှိမလဲရှင
်ဟိုကြုံတွေ့တဲ့သူတွေနဲ့တွေ့ဆုံနိုင်ကျွန်တော်တို့မှာတည်င်းချက်လက်တွေရရှိတာကျွန်တော်တို့အကျိုးတစ်ခုပါနောက်တစ်ခုကကျွန်တော်တို့ဘာတွေ့ရလဲဆိုတော့မြန်မာပြည်သူတွေအထူးဖြင့်ခုနလိုရွာမီးရှုခံမိသားစုတွေတည်ထုံသွားလို့အကြမ်းဖက်စစ်ကောင်စီကမျှော်မှန်းထားသလိုစိတ်တက်ပြီးရင်းရိုက်သွားမလားဆိုတာလုံးဝမရှိပါဘူးသူတို့တွေရဲ့ပြောကြတဲ့ချက်ကကျွန်တော်တို့အတွက်ပိုတော်အားရှိတယ်ဘာလဲဆိုတော့သူတို့ဒီလိုမျိုးဖိနှိပ်လေပုံမို့ပြီးတော့တွန်းလှန်လေဖြစ်တယ်ဆိုရဲအညာသူအညာသားတွေရဲ့ရေးရတောက်စကားတွေတိုင်းရင်းသူတိုင်းရင်းသားတွေရဲ့ပြောကြတဲ့အချက်တွေကသူတို့ရဲ့စိတ်တက်ပိုင်းဆိုင်ရာကိုဖော်ပြနေသလိုအကြမ်းဖက်စစ်ကောင်စီကငါတို့အကြောက်တရားနဲ့ချင်းချောက်ပြီးအုပ်ချုပ်ရင်ကြောက်သွားမယ်ဆိုတော့တွက်ကင်းကမှားရွံ့နေဆိုတာပြပါလေခင်ဗျအဲ့တော့အချမ်းဖက်စစ်ကောင်စီကဘလောက်ထိအကြောက်တရားနဲ့ထိန်းချုပ်ဖို့စူးစမ်းပြည်သူတွေကတော့ခုနလိုချစ်တဲ့ကိစ္စတွေကိုပြန်လဲတွန်းလှန်ဖို့စိတ်တက်အခုချိန်ဒီဆက်လက်ရှိနေတော့ပါပဲဒါပေမဲ့ညှော်လင့်ချက်ကပါလေအရေးတကြီးညှော်လင့်ချက်ကတော့အခုလိုမျိုးရေချင်းဆက်ဆက်လူခွေရင်မကဘူးရာဇဝမှုကျူးလွန်နေတဲ့အချမ်းဖက်စစ်ကောင်စီရဲ့လောက်ရက်တွေကိုအမြန်ဆုံးရက်ဆိုင်ပေးဖို့ဆိုတဲ့immediate action ပေါ့နော်အဲ့ဒါကိုတောင်းပါတယ်အခုကာလမှာတရားမျှတမှုဖော်ဆောင်နိုင်မှုတွေအခက်အခဲရှိတာသူတို့သိတယ်ဒါပေမဲ့တစ်ချိန်ချိန်မှာအယိုးတုံတဲ့အချိန်မှာအမှန်တရားဖော်ဆောင်ပေးဖို့အတွက်သူတို့ဘက်ကအရန်လိုအပ်ပါတယ်နောက်ပိုင်းဓာရီမဖြစ်ဖို့အတွက်အချမ်းဖက်စစ်ကောင်စီဆိုတဲ့ institution တစ်ခုကမြန်မာနိုင်ငံမှာမရှိဖို့အတွက်ပ ည်သူတွေကိုကာကွယ်ပေးတဲ့စစ်တပ်ပဲလုပ်ချင်တယ်။ပြည်သူတွေကိုတပ်ဖြတ်နေတဲ့စစ်တပ်မလုပ်ချင်ဘူး။ဒါကိုအနာဂတ်မှာအကန့်ပေးပါဆိုတဲ့မျှော်လင့်ချက်တွေကိုတွေ့ရပါတယ
်။မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အင်ဂျင်နီယာ
နာနေတဲ့တော်တိုင်းရောတပ်ဖြတ်မှုနဲ့ပတ်သက်တဲ့အမြင်တွေကိုမတ်အင်ဂျင်နီယာမေးမြန်းတင်ပြထားတာပါ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာမနက်ခင်ဗျာ VUE မြန်မာပိုင်းစီစဉ်2023ခုနှစ်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများဆက်တဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အရင်ဆုံးကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စကြအောင်ပါ။အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအမျိုးသမီးအခွင့်အရေးကိုကာကွယ်ပေးဖို့မြန်မာအမျိုးသမီးအရေးလှုပ်ရှားသူတွေကကုလသမဂ္ဂလုံခြုံရေးကောင်စီမှတောင်းဆိုခဲ့ကြပြီးစစ်ရာဇဝမှုတွေကျွလွန်မှုအတွက်စစ်ကောင်စီကိုခုံရုံးတင်အရေးယူဖို့လည်းတိုက်တန်းသွားခဲ့ကြပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသက်ချက်ကိုစောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေမြန်မာစစ်ကောင်စီကိုခုံရုံးတင်အရေးယူဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုမြန်မာအမျိုးသမီးအခွင့်အရေးလှုပ်ရှားသူများကတိုက်တွန်းတောင်းဆိုလိုက်တဲ့ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာစစ်ကောင်စီကိုခုံရုံးတင်အရေးယူဖို့ကုလလုံခြုံရေးကောင်စီကိုတိုက်တွန်းဆိုတဲ့သတင်းတပုတ်ကိုမတ်လ23ရက်နေ့ VOA သတင်းမှာဖော်ပြထားပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်ကုလသမဂ္ဂဌာနချုပ်မှာကုလသမဂ္ဂဆိုင်ရာနော်ဝေးနိုင်ငံကိုယ်စားလှယ်ရုံးကကမကထပြုစီစဉ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာအမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကအခုလိုပြောဆိုတိုက်တွန်းခဲ့တာဖြစ်ပါတယ်။မြန်မာစစ်ကောင်စီဟာအမျိုးသမီးတွေအပါအဝင်မြန်မာလူထုပေါ်စစ်ရာဇဝမှုတွေကျူးလွန်နေပြီးဒါကိုနိုင်ငံတကာအနေနဲ့မျက်ကွယ်ပြုမထားဘူး။မြန်မာစစ်ကောင်စီကိုအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ကြေညာပေးဖို့နဲ့သူတို့ကျူးလွန်တဲ့စစ်ရာဇဝမှုတွေလူသားမှုပေါ်ကျူးလွန်တဲ့ယာစုမှုတွေအတွက်မြန်မာစစ်ကောင်စီကိုနိုင်ငံတကာယာစုခုံရုံးကိုတင်ဖို့လဲမြန်မာအမျိုးသမီးရေးလှုပ်ရှားသူတွေကလုံခြုံရေးကောင်စီကိုတိုက်တွန်းတောင်းဆိုခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာတက်ရောက်ရှင်းလင်းခဲ့သူတူဦးဖြစ်တဲ့မြန်မာအမျိုးသမီးအခွင့်အရေးလှုပ်ရှားသူဒေါ်မေစပယ်ပြူကကြားမဒန်းလူရှိရေးအောင်မြင်ဖို့ဆိုရင်စစ်ဝါဒအဆုံးသတ်ရပါမယ်။ဒီစစ်တပ်ကပြစ်ဒဏ်ကင်းလွန်ခွင့်ရနေတာတွေအဆုံးသတ်ရမယ်လို့ကျမတို့မြန်မာအမျိုးသမီးတွေကယုံကြည်ပါတယ်ဒီစစ်တပ်မှာအာဏာလက်ကမ်းရှိနေသရွေ့တော့အမျိုးသမီးအခွင့်အရေးနဲ့ကြားမှဒန်းတူမှုဆိုတာဘယ်တော့မှဖြစ်လာမှာမဟုတ်ဘူးလို့ကျမတို့သိထားပါတယ်လို့ပြောကြားခဲ့ပါတယ
် CSW လို့ခေါ်တဲ့ Commission on the Status of Women အမျိုးသမီးအခြေပြကော်မရှင်ရဲ့68ကြိမ်မြောက်ညီလာခံကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာ2023ခုနှစ်မတ်လ6ရက်နေ့ကနေ18ရက်နေ့အထိကျင်းပပြုလုပ်ခဲ့ပါတယ်။အဲ့ဒီ CSW ညီလာခံနဲ့ဆက်ဆက်အစည်းအဝေးတွေကိုမြန်မာအမျိုးသမီးအခွင့်အရေးတက်ကြလှုပ်ရှားသူတွေတက်ရောက်ဆွေးနွေးခဲ့ကြပါတယ်။ဒီနှစ် CSW ညီလာခံရဲ့ဆောင်ပုဒ်ကတော့ဤပညာကိုအသုံးချပြီးကြားမှဒန်းတူညီမျှရေးနဲ့အမျိုးသမီးစွမ်းဆောင်ရည်မြင့်တင်ရေးဖြစ်ကြောင်းသိရပါတယ်။ကျောင်းမှဒန်းတူညီမျှရေးနဲ့အမျိုးသမီးတွေရဲ့စွမ်းဆောင်ရည်မြင့်တင်ရေးလို့ကုလသမဂ္ဂကဆိုပေမဲ့ဤပညာတိုးတက်မှုဟာနှစ်ဖက်သွားလို့ဖြစ်နေပါတယ်။ကိုဗစ်ကာလနဲ့စစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းတော်လှန်ရေးကာလမှာတိုးတက်လာတဲ့ဤပညာနဲ့ Digital Platform ကိုထိထိရောက်ရောက်အသုံးချနိုင်ခဲ့တာတွေ့ရပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းဤပညာနဲ့ Digital Platform ကိုအသုံးချပြီးတော်လှန်ရေးကိုပုံဖြတ်တာတွေတော်လှန်ရေးတွေအချက်အလက်တွေကို Social Media နဲ့ Smartphone တွေကနေရယူပြီးဖော်ထုတ်ဖန်ဆီတာတွေရှိသလို Online ကနေတစ်ဆင့်အမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာစော်ကားတိုက်ခတ်မှုတွေလှုံ့ဆော်တာတွေကိုလည်းကြုံတွေ့နေရပါတယ်
။စစ်တပ်ကအာဏာသိမ်းပြီးနှစ်နှစ်ကြာချိန်မှာဒီမိုကရေစီလိုလားတဲ့အမျိုးသမီးတက်ကြွလှုပ်ရှားသူတွေအပေါ် Lumu Kunye Samyan Narigani, Senidija Soga Pyosu Muriku, Porto Tare, Myanmar Witness Poye Sidangu, BBC Dintanaga, Yashi Tare, Jiao, Natao Nasetu, January Naset Shianiga, Popiake Vare, Erine BBC Dren Mave, Teye Tedingu, Chat Baugani, Message Song Aya Chawala Wene, The Show Pyosu Jedu Suyen, Jomaye Ate Andye Atiba Change Outa, ဒီနိုင်ငံရေးစကားတွေဆက်ပြောနေမယ်ဆိုရင်မင်းကိုတတ်ပြစ်မယ်တနေ့တနေ့တတ်ပိုင်မီဒီယာတွေစစ်တပ်လော်ဘီတွေကနေပြီးချတ်ပေါက်သေးကိုပို့တဲ့စာတွေကမနေဘူးကျွန်မနဲ့အိတ်ချင်တယ်လို့ကျွန်မကိုဖျက်ဆီးပစ်လိုက်မယ်လို့တတ်ပြစ်လိုက်မယ်လို့ကလာမိန်မာလို့ကလာမယားလို့ဆိုပြီးဆိုးဆိုးရွားရွားစုံနေတာပဲပို့ကြတယ်လို့အသက်
28ခုလတ်တော်ကြောင့်တွေ့ခဲ့ရတယ်။သခိုင်းမြို့နယ်တွေကတာတိုင်ရွာအဖြစ်အပျက်ကိုအေယာဝတီသတင်းဌာနကအာနာသိန်းစစ်တပ်မတိန်ကျလူသက်နေသည့်ဆိုတဲ့ခေါင်းစဉ်နဲ့စောင်းမတဘုတ်ဖော်ပြခဲ့ပါတယ်။အဲဒီစောင်းမမှာထုတ်ပြောဖို့မဝင့်ရဲလောက်အောင်ကိုရုပ်ပြဆင်းပြဖြစ်နေသလိုသေဆုံးသူအမျိုးသမီးတဦးရဲ့မိမကိုယ်ထဲမှာဆိုရင်
ကျတော်နီဦးထိုးထဲတာကိုပါမြင်တွေ့ခဲ့ရတယ်လို့စစ်တပ်ကညံပန်းနှိပ်ဆက်တပ်ဖြတ်တာကိုခံခဲ့ရတဲ့တာတိုင်ရွာကအမျိုးသမီး၃ယောက်အကြောင်းကိုဖော်ပြထားပါတယ်။CSWG လာကန်ကိုWACM လို့ခေါ်တဲ့ Women Advocacy Coalition မြန်မာအဖွဲ့ကိုစားပြုတယောက်ခဲ့သူတဦးဖြစ်တဲ့ဒေါခင်လေးကသူ့အတွေ့အကြုံကိုအခုလိုပြောပြပါတယ်။ အခြားနိုင်ငံကကိုယ်စားလှယ်တွေကAIလို့ခေါ်တဲ့Artificial Intelligence အကြောင်းကိုဆွေးနွေးနေကြချိန်မှာကျမတို့ကတော့မြန်မာနိုင်ငံမှာတရားစစ်မီးတွေမရတာ၊အင်တာနက်ပြတ်တောက်ခံရတာ၊ဒေတာအချို့ကလူငယ်တွေဟာသူတို့ဒေတာကလူခွင့်ရေးချိုးဖောက်မှုတွေကိုကဘာကြီးကိုသိရှိအောင်ပြောပြနိုင်ဖို့အတွက်အင်တာနက်ရှိတဲ့နေရာကိုခက်ခက်ခဲခဲသွားလာရတာတွေကိုမျှဝေရတာတော့ဝန်ထဲစရာကောင်းတာပါပဲ။ကုလသမဂ္ဂရဲ့မြမအရေးဆော င်ငံမှာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေအမျိုးသမီးနဲ့အမျိုးသမီးငယ်တွေအပေါ်မှာရက်စက်မှုတွေအကြမ်းဖက်မှုတွေကိုနိုင်ငံတကာကပုံမသိရှိပြီးထိရောက်တဲ့အရေးယူမှုတွေဆောင်ရွက်နိုင်အောင်အတွက်ကုလသမဂ္ဂပလက်ဖောင်းကိုအသုံးပြုပြီးတင်ပြနိုင်ခဲ့ပါတယ
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအမျိုးသမီး483ဦးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကတပ်ဖြတ်ခဲ့တယ်အမျိုးသမီး3125ဦးကိုစစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားတယ်အမျိုးသမီး122ဦးကိုစစ်ကောင်စီတပ်တွေကမရင်းကျစ်တပ်ဖြတ်မှုတွေအပါအဝင်လိမ်ပိုင်းဆိုင်ရာကျူးလွန်မှုတွေလုပ်ခဲ့တယ်လို့NUG ရဲ့လူခွင့်ရေးဝန်ကြီးဌာနအချက်လက်တွေကိုကိုးကားပြီး ARD ဆောင်းပါးမှာဖော်ပြထားပါတယ်။ဒါကြောင့်လဲဒီလိုစစ်ရာဇဝမှုတွေအတွက်စစ်ကောင်စီကိုခုံရုံးတင်အရေးယူဖို့နဲ့မြန်မာနိုင်ငံမှာအမျိုးသမီးအခွင့်အရေးတွေကာကွယ်နိုင်ဖို့ကြားမှတ်တမ်းတူညီမျှမှုရဖို့ဆိုရင်မြန်မာနိုင်ငံမှာစစ်ဝါဒကိုအဆုံးသတ်ရမယ်လို့မြန်မာအမျိုးသမီးတွေကကုလသမဂ္ဂလူညိုရေးကောင်စီကိုတိုက်တွန်းတောင်းဆိုခဲ့ကြကြောင်းပါခင်ဗျာ။
ဘုတ်ကြီးလေးနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာရိုးရိုးမြန်မာပိုင်းရဲ့တတင်းဝင်နေကြပဲစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့မြင်ကွင်းကျမတ်စုမြန်ကဏ္ဍကိုတင်ဆက်ပါမယ်2022ခုနှစ် AB ကနေနိုဝင်ဘာလအပြည့်မှာမြန်မာတရုတ်ကုန်သွယ်ရေးစခန်း၅ခုအနည်း၃ခုမှာကုန်သွယ်မှုအနည်းငယ်မြင့်တက်ခဲ့ပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျမတ်စုမှာဒီအကြောင်းချင်းရကိုအချက်လက်အခြေပြုပြီးပိုင်းခြားဖော်ပြထားပါတယ်
2022ခုနှစ်ဧပြီလကနေနိုဝင်ဘာလအထိမြန်မာတရုတ်နယ်စပ်စခန်းတွေကကုန်သွယ်ရေးကိန်းဂဏန်းတွေကိုကာလတူနိုင်ချိန်ကြည့်ရင်စခန်း၅ခုတွေက၃ခုမှသာအနည်းငယ်မြင့်တက်ခဲ့ပါတယ်။ရှမ်းပြည်နယ်ကချင်းရွှေဟော၊ကချင်ပြည်နယ်ကလွယ်ကျင်းနဲ့ကံပိုက်တီစခန်းတွေမှာကုန်သွယ်မှုမြင့်တက်ခဲ့ပါတယ်။မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးမှာဒုတိယအကြီးဆုံးဖြစ်တဲ့ချင်းရွှေဟော်မှာအမေရိကန်ဒေါ်လာ21တန်းကျော်မြင့်တက်ခဲ့ပါတယ်။လွယ်ကျင်းမှာအမေရိကန်ဒေါ်လာ12တန်းကျော်နဲ့ကမ်ပိုက်ဒီမှာအမေရိကန်ဒေါ်လာတန်း30နီးပါးမြင့်တက်ခဲ့တာပါ။ဒါပေမဲ့မူဆယ်စခန်းမှာအမေရိကန်ဒေါ်လာတန်း320ကျော်ကုန်သွယ်မှုရောကျခဲ့ပါတယ်။ကျိုင်းတုံစခန်းမှာတော့အမေရိကန်ဒေါ်လာ8တန်းနီးပါးလျော့နေခဲ့တာပါ။နယ်စပ်စခန်း5ခုလိုရဲ့ကုန်သွယ်မှုကိုကာလတူနိုင်ရှင်လိုက်ရင် အမေရိကန်ဒေါ်လာ289တန်းကျော်ရောကြခဲ့ပါတယ်စစ်ကောင်စီကထုတ်ပြန်ချက်တွေအရအခုဘဏ္ဍာနှင့်ရှစ်လတာအတွင်းမြန်မာတရုတ်ကုန်သွယ်ရေးမှာပင်လယ်ရေကြောင်းကနေအများဆုံးကုန်သွယ်ခဲ့ပါတယ်ရှစ်လအတွင်းပင်လယ်ရေကြောင်းကုန်သွယ်မှုတန်ဖိုးကတော့အမေရိကန်ဒေါ်လာ 4.4 ဘီလီယံကျော်အထိရှိခဲ့ပါတယ်ဒါဟာစုစုပေါင်းကုန်သွယ်မှုရဲ့87ရာခိုင်နှုန်းနီးပါးဖြစ်ပါတယ်နေဆက်ကုန်သွယ်မှုကအမေရိကန်ဒေါ်လာ 1.8 ဘီလီယံကျော်ရှိခဲ့တာပါဒါဟာစုစုပေါင်းကုန်သွယ်မှုရဲ့29ရာခိုင်နှုန်းကျော်ပဲရှိတာပါစစ်ကောင်စီရဲ့ကိန်းဂဏန်းတွေအရအခုဘဏ္ဍာနှစ်ရှစ်လအတွင်းမှာမြန်မာနဲ့အိမ်နီးချင်းနိုင်ငံတွေကြားနိုင်ရှင်ရင်တရုတ်ထိုင်းနိုင်ငံတွေနဲ့အများဆုံးကုန်သွယ်ခဲ့ပါတယ်ရှစ်လအတွင်းမြန်မာနဲ့အိမ်နီးချင်းနိုင်ငံတွေအကြားကုန်သွယ်မှုကအမေရိကန်ဒေါ်လာ17ဘီလီယံကျော်ရှိခဲ့ပါတယ်တရုတ်နိုင်ငံနဲ့အမေရိကန်ဒေါ်လာ6ဘီလီယံကျော်ကုန်သွယ်ခဲ့ပါတယ်ဒီပမာဏဟာစုစုပေါင်းကုန်သွယ်မှုတန်ဖိုးရဲ့56ရာခိုင်နှုန်းနီးပါးရှိခဲ့ပါတယ်ထိုင်းနိုင်ငံနဲ့တော့အမေရိကန်ဒေါ်လာ4ဘီလီယံနီးပါးကုန်သွယ်ခဲ့ပါတယ်စုစုပေါင်းကုန်သွယ်မှုရဲ့35ရာခိုင်နှုန်းကျော်ရှိခဲ့ပါတယ်အိန္ဒိယနိုင်ငံကတော့တတိယအများဆုံးဖြစ်ပြီးကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာတန်860ကျော်ရှိခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့တော့အမေရိကန်ဒေါ်လာ114တန်းနီးပါးပဲရှိခဲ့ပါတယ်လာအိုနိုင်ငံနဲ့ကုန်သွယ်မှုကအမေရိကန်ဒေါ်လာ5400ကျော်ပဲရှိခဲ့ပါတယ်
ကောင်စီတဲ့တရုတ်ကြကုန်သွယ်ရေးကို ISP မြန်မာကတုံ့တင်ပြသွားခဲ့တာပါခုတော့မြန်မာပြည်ကပေးစာများအလဲပါ VOA ကိုပေးပို့ကြတဲ့ပြည်သူတွေရဲ့ရင်ဖွင့်လွှာတွေအကြံပြုလွှာတွေကိုမအေးတန်တော်ကျော်ကစူးစီးတင်ဆက်ထားပါတယ
်ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ကျွန်တော်ရဲ့စာလေးကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေဖော်ပြပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။အရင်လဲဝမ်းသာမိပါတယ်။ VOA ဖွင့်သားတွေအားလုံးလည်းနေကောင်းကျန်းမာပြီးတော့လူရင်းဆန္ဒပြေဝါကြပါစေခင်ဗျာ။အစဉ်အမြဲအားပေးနေပါတယ်။ဆိုပြီးတော့စာရင်းအမြဲတမ်းရေးတဲ့ခိတ္တမလေးရှားကတော်ရရှင်ဖြောင်းနေတာကနေပြောအခုစာပြန်ရေးလာတာတွေ့ရလို့ဝမ်းသာပါတယ်ရှင
်။မင်္ဂလာပါ VOA အကြောင်းမျိုးမျိုးကြောင့်လအနေငယ်ဖန်စီချုံအောင်ခံရရပြီမဲ့ပြန်ထွက်လာတဲ့ညီကစပြီးတော့ VOE ရဲ့ထုတ်လွှင့်မှုတွေကိုပြန်လည်နားထောင်အောင်လို့အရင်ပဲဝမ်းသာမိပါတယ်။အရင်ကလည်း VOE ရဲ့မြန်မာပြည်မှာပြည်စာစီစဉ်တွေကိုစာရေးရေးပို့ပေးခဲ့ပူပါတယ်။ VOE ဝိုင်းတော်သူဝိုင်းတော်သားတွေရဲ့အတန်တွေကိုလည်းအရင်ကိုလွမ်းမိပါတယ်။နေကောင်းကျန်းမာကြရလားခင်ဗျာ။ဒီတစ်ပတ်တော့ဒီလောက်ပါပဲ။ VOE အဖွဲ့သားတွေအားလုံးကိုယ်စိတ်နှဖျားရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
။ဟုတ်ကဲ့ပါ။ဖန်စီချုံအောင်မှုကနေပြန်ပြီးတော့လွတ်မြောက်လာတယ်ဆိုလို့အထူးဝမ်းသာရပါရဲ့နော်။အားလုံးအဆင်ပြေကျန်းမာပါစေလို့ဆုတောင်းပေးလိုက်ပါရင်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်နေကိုပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOE ကဖော်ပြပေးနေပါတယ်နော်ကျမတို့ VOE ကထုတ်လွှင့်တဲ့အစီအစဉ်တွေကိုအမြဲနားထောင်ပြီးတော့အမြဲတမ်းစာပြန်ရေးပြီးတော့ဆွေးနွေးလာတဲ့တကုံမျိုးတက်ကအငယ်ဦးလာထွန်းကတော့အခုတစ်ခါစင်ကာပူအစိုးရမြန်မာနိုင်ငံနဲ့ပတ်သက်တဲ့ပြောစကားတစ်ခုနဲ့ပတ်သက်ပြီးတော့သူရဲ့ထင်မြင်ယူဆချက်ကိုခုလိုစာရေးပြောလာပါတယ်
။စင်ကာပူနိုင်ငံသား၏ဝန်ကြီးဌာနထုတ်လုပ်မှုကွင်းဆက်ကော်မတီရဲ့ February 19ရက်နေ့အစည်းအဝေးမှာ Mr. Vivian Balakrishnan ကအလုံသမားပါတီကလွတ်တော်အမတ် Sylvia Lim မြင့်မင်းကွန်းကိုဖြေချင်ရင်ပြောခဲ့တာကိုမှတ်မှတ်သားသားဖြစ်မိပါတယ်။အမျိုးသားပြန်လည်တင်မြှင့်ရေးနိုင်ငံပြန်လည်တည်ဆောက်ရေးအမျိုးသားအမတ်လက္ခဏာချမှတ်ရေးလူနည်းစုကာကွယ်ရေးစီးပွားရေးနဲ့ပြည်သူလူထုရဲ့စွမ်းဆောင်ရည်မြင့်တင်ရေးတွေဆောင်ရွက်ပေးနိုင်တဲ့လမ်းကိုအာဏာသိမ်းခြင်းအပြင်ပေါက်မသွားနိုင်ပဲလက်ရှိလမ်းဟာ လမ်းဆုံးလမ်းသိပ်ဖြစ်တယ်လို့သူကပြောခဲ့တာပါမြန်မာနိုင်ငံရဲ့အခြေအနေဟာကြေကွဲစရာအခြေအနေဖြစ်ပေမဲ့ပြည်တွင်းရဲ့ကိစ္စကိုပြည်ပကဝေရောက်ဆွတ်ဖက်ဖြေရှင်းပေးနိုင်မယ်လို့စင်ကာပူကမယုံကြည်ကြောင်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်မြန်မာလူ့ဖွဲ့စည်းအတွင်းပါဝင်နေကြတဲ့အဓိကပါဝင်ပတ်သက်သူတွေကိုယ်တိုင်ကမြန်မာပြည်သူတွေရဲ့အနာဂတ်အတွက်စပွဲဝိုင်းမှာထိုင်စစ်မှန်ပွင့်လင်းစွာစကားပြောဆိုဖို့ပြင်းပြင်းစင်စင်မရှိသေးဘူးဆိုရင်ပြဿနာကိုကျွန်တော်တို့ဘာမှမဖြေရှင်းနိုင်ပါဘူးလို့နိုင်ငံခြားရေးဝန်ကြီးကဆိုပါတယ်။ဖြောက်မှကောင်းမွန်မှန်ကန်တဲ့အလေးကူပြုရမယ့်စေတနာစကားပါ
။ဟုတ်ကဲ့ပါ။ဒါကဖေဖော်ဝါရီလကုန်လုံးကပြောသွားခဲ့တာဖြစ်ပါရဲ့နော်။မလားလားလေပိုင်းမှာတော့ရှင်ကိုဝန်ကြီးချုပ်ကမြန်မာနိုင်ငံပြဿနာပြေလည်စေရေးအတွက်သဘောတူထားတဲ့အစီအစဉ်တွေတိုင်းမြန်မာနိုင်ငံအကောင့်ထဲတကယ်ပေါ်ပြစ်လာအောင်လို့စင်ကာပူနိုင်ငံအနေနဲ့အင်ဒိုနီးရှားအပေါ်ဝင်တခြားအာဆီယံနိုင်ငံတွေအပြင်ကုလသမဂ္ဂလိုမျိုးမိတ်ဖက်အဖွဲ့တွေနဲ့ပူးပေါင်းပြီးတော့တွန်းအားပေးဆောင်ရွက်သွားမယ်လို့ပြောကြားသွားခဲ့ပါတယ်။စင်ကာပူရောက်ရှိနေတဲ့အာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့တွေ့ဆုံစဉ်မှာစင်ကာပူဝန်ကြီးချုပ်လီရှွန်လုံးကအခုလိုပြောသွားတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ Facebook စာမျက်နှာမှာမှတ်ချက်လာရေးလာတဲ့သရရှင်တယောက်ရဲ့မှတ်ချက်လေးကိုလည်းဖော်ပြချင်ပါတယ်နော်။ဆိုင်သူဆိုတဲ့ Facebook အကောင့်ပိုင်ရှင်ဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မပြတ်သားတဲ့ဆုံးဖြတ်ချက်တွေယနေ့ချိန်ထိမချမှတ်နိုင်ရခြင်းရဲ့အဓိကအကြောင်းရင်းကတော့ခေတ်ကာလနဲ့အညီဥပဒေတွေကိုပြင်ဆင်ဖို့လိုပါတယ်။အရှိထောင်အရှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းအာဆီယံရဲ့မူဝါဒတွေကိုပြုပြင်တင်တာတွေပြုပြင်ဖို့လိုပါလိမ့်မယ်တဲ့။အောက်မှာမှတ်ချက်လာပြီးတော့ရေးသွားတာဖြစ်ပါတယ်။ဒီသတင်းနဲ့တက်စစ်သေးပဲနောက်ထပ်အာရှနိုင်ငံတနိုင်ငံဖြစ်တဲ့ VN နိုင်ငံမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောကြားချက်ပေါ်တော်ရရှင်တွေတုံ့ပြန်လာတာမှာတော့ VN ကပြောကြားချက်မှာတော့မြန်မာအရေးနိုင်ငံတကာနဲ့အနီးကပ်ပူးပေါင်းဆောင်ရွက်မယ်ဆိုပြီးတော့အာဆီယံဖွဲ့ဝင်နိုင်ငံလည်းဖြစ်အခု2023ကနေပြီးတော့2025အထိကုလသမဂ္ဂလူ့ခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံလည်းဖြစ်တဲ့ VN နိုင်ငံအနေနဲ့မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့အခက်အခဲတွေကြော်လွားနိုင်ရေးတွေးဆောင်ဆွေးနွေးမှုဖြစ်ပေါ်လာရေးနားလည်မှုတည်ဆောက်ပြီးတော့သဘောထားကွဲပြားမှုတွေရှင်းချနိုင်ရေးအတွက်နိုင်ငံတကာအသိုက်အဝန်းနဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုပြီးတော့ကုလသမဂ္ဂဆိုင်ရာ VN အမြဲတမ်းကိုယ်စားလှယ်ကနယူးယောက်မှာမတ်လ16ရက်နေ့ကကျင်းပတဲ့89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညူလာခံအလို့သဘောဆွေးနွေးပွဲမှာပြောကြားသွားတာပါဒါကိုတုံ့ပြန်ရေးသားလာကြတဲ့သောရရှင်တွေတဲမှာတော့တန်တရားနဲ့သတိထားစောင့်ကြည့်နေတဲ့အနေအထားမျိုးတွေပါနေတာတွေ့ရပါတယ်။ဒါကိုသောရရှင်မျိုးဝေကတော့အမြဲတမ်းကိုယ်စားလှယ်တွေရဲ့ပြောဆိုမှုတွေဟာအကျိုးစီးပွားတွေအတွက်ကာဝယ်ပြောဆိုနေတဲ့အဖြစ်မျိုးရှောင်ရှားဖို့လိုပါမယ်တဲ့။ဘဲလန်ကောဆိုတဲ့သောရရှင်ကလည်းအာဆီယံဘုံသဘောတူညီချက်ကိုလည်းမလိုက်လျောနိုင်ငံတကာတိုက်တွန်းထားတာကလည်းဂရုမစိုက်တဲ့အကြမ်းဖက်စစ်ကောင်စီကိုစီးပွားရေးပိတ်ပင်တာလည်းကဘာမှအရာမထင်ပါဘူး။အပြစ်ပေးတာလည်းမရှိတဲ့နိုင်ငံတကာအသိုက်အဝန်းကလည်းအဲ့ဒါနဲ့ပဲလှုပ်ရှားနေကြတာပါလားဆိုပြီးတော့မေးခွန်းပြန်ထုတ်လာပါတယ်။ကိုထင်းကတော့စကားဆအကြက်တင်းနဲ့ရင်ဆိုင်နေရပြီဆိုတာတီးတော့နှစ်နှစ်ကျော်ပြီးတော့မှပထမဦးဆုံး VN ကအတန်ထွက်လာခဲ့ပါပြီတဲ့။စကားဆအာနာရှင်တွေပြည်သူလူထုကိုအကြမ်းဖက်တဲ့အဖွဲ့အစည်းဆိုတာတကဘာလုံးကသိနေပြီ။အခုမှတရုတ်နိုင်ငံနဲ့လက်ဝါးချင်းရိုက်ပြီးတော့စကားဆထွက်ပေါင်းရအောင်လုပ်မယ်ဆိုတဲ့အကွက်မျိုးပါပဲ။ပါဝဲရှိရကျူစွာရဲအာတုပိအမြန်ဆုံးဝင်လာပေးပါတယ်။ဒါကတော့သရရှင်ရဲ့မှတ်ချက်တချို့ကိုဖော်ပြပေးလိုက်တာဖြစ်ပါတယ
်။ရှင်ဖွင့်လာတဲ့သရရှင်ရဲ့စာတွေကိုလည်းဖော်ပြပေးခြင်းပါတယ်ရှင်။မြန်မာနိုင်ငံကအမျိုးသမီးလေးတွေနေဆက်မှာရောင်းစားခံရလို့ပါဆိုပြီးရေးလာတဲ့သရရှင်ရဲ့စာတွေကိုလည်းလက်ခံရရှိပါတယ်။ဒီတော့သရရှင် reader ဆိုတဲ့သရရှင်က
ဗမာပြည်ကလောက်ကိုင်းဝါပြည်ရွှေကုတ်ကိုတို့မှာမြန်မာအမျိုးသမီးလေးတွေနဲ့ VNN ထိုင်းမလေးတွေဟာပြည်တန်စာအဖြစ်အရောက်ခံနေရပါတယ်။တရုတ်အလေအညာကုမ္ပဏီတွေထဲမှာလည်းဗမာပြည်သားရောတရုတ်တွေပါအသင်းအကျပ်ခိုင်းစေခံရတာကြောင့်တက်သေးရတဲ့အထည်တွေဖြစ်နေကြပါတယ်။သတင်းဌာနအနေနဲ့စုံစမ်းဖော်ထုတ်သတင်းရယူပြီးနိုင်ငံတကာကသိအောင်လှုပ်ပေးစေချင်ပါတယ်။
နောက်ထပ်သောရရှင်တယောက်ကတော့ VOA ရေးတဲ့ကောင်မလေးတယောက်ဆက်တွေ့လာပါတယ်။သူတို့လေးယောက်ပန်ဆန်းမှာရောင်းစားခံထားရတဲ့ကုညီပါလို့ဆိုလာပါတယ်။ဒီအမျိုးသမီးလေးတယောက်ရဲ့ Facebook အကောင့်ကိုလည်းပို့ပေးလာပါတယ်ရှင်။ကျွန်မအဲ့ Facebook အကောင့်ကိုတော့ဝင်ကြည့်လိုက်ပါတယ်။ကျွန်မနဲ့ဒီမိတ်ဆွေတငယ်ချင်းမဟုတ်တဲ့အတွက်ကြောင့်မဘာမှတော့ကြည့်လို့မရပါဘူးနော်။အဲ့လိုပဲသူပြောနေတဲ့အချိန်မှာလေခုနကစာဖော်ပြသွားတဲ့ဒီသောရရှင်ကလည်းတခြားစာရေးလာတာမလို့ဒီစာလေးတွေကိုဖော်ပြလိုက်ပါတယ်။စားတော့နေရေးကြက်တဲတဲ့အတွက်ကြောင့်မလို့နေဆက်ဒေသတွေမှာအလုတ်သွားလုံးမယ်လို့စိတ်ကူးတဲ့ညီမတွေတတိချက်ဆင်ကြပါရဲ့ရှင်။သ
တော်ရရှင်တွေအတွက်ပေးစာတွေကိုဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမှန်ကောင်းမှုအဆင်ပြေတဲ့သတင်းတစ်ပတ်ပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်နော်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းတွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါသေး။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းနာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါသေး။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်တွေကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။မြမပြပပေးစာပြောက်ကိုမအေးသနာကြကတင်ပြတန်းချပေးခဲ့တာပါ။အခုဆက်ပြီးကမ္ဘာတစ်ဝှမ်းကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါဦးမယ်။အော်စတြေးလျနိုင်ငံမှာရေပြားကင်ဆာရောဂါအသိပညာပေးလှုပ်ဆောင်မှုအဖြစ်လူမြင်ကွင်းမှာအဝတ်မပါရေတဲ့ဆင်းငက်ကြပါတယ်။အာဖရိကပူပိုင်းဒေသမှာတော့တည်ရှိတဲ့ကာညာနိုင်ငံမှာရေကဲပြေဟော်ကီကစားနည်းကိုလက်ကျင့်နေကြပါတယ်။ဒီလိုကမ္ဘာတစ်ဝှမ်းကထူးခြားတဲ့သတင်းတွေကိုကိုငင်းညာနဲ့မတ်ခင်ဖြူထွေးတို့ကတင်ဆက်ပေးထားပါတယ်။
ရေပြားကင်ဆာရောဂါအကြောင်းသတိထားမိစေဖို့ဩစတြေးလျနိုင်ငံဆီဒနီစိတ်ကမ်းမှာကိုတုံးလုံးနဲ့လူတစ်ထောင်ကျော်ရေဆင်းကူခဲ့ကြပါတယ်။ဒီပွဲကိုစီစဉ်သူတွေအနေနဲ့2018ခုနှစ်ကအိုင်ယာလန်နိုင်ငံမှာအမျိုးသမီး2505ယောက်နဲ့တင်ထားတဲ့ကိုတုံးလုံးနဲ့ရေကူးသူအများဆုံးစံချိန်ကိုချိုးဖို့ကြိုးစားခဲ့ပေမဲ့လို့မအောင်မြင်ခဲ့ပါဘူး။ Cobra Scan ချီမှာကိုတုံးလုံးနဲ့လူအယောက်1300လားယောက်ရေကူးခဲ့ကြတယ်လို့ဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြပါတယ်။ Sydney Skinny အဖွဲ့ကစီစဉ်တာဖြစ်ပြီးတော့ကိုဗစ်ကယောဂါကာလ2019ခုနှစ်ကတည်းကခဏရပ်နားခဲ့ရပြီးအခုမှပြန်လည်ကျင်းပနိုင်တာပါဒီနှစ်ပွဲကိုတော့အရေးပြားကင်ဆာစစ်ဆေးဖို့တတိပေးတဲ့ Bright အဖွဲ့တစ်ခုဖြစ်တဲ့ Skin Check Campaigns အဖွဲ့တစ်ခုနဲ့ပူးပေါင်းကျင်းပတာလည်းဖြစ်ပါတယ်ရှင
်ဂျပန်နိုင်ငံကအသက်80အရွယ်အဖိုးတို့ရောင်းချတဲ့ကျဲဥပူတင်းဟာလူမှုကွန်ရက်မီဒီယာတစ်ခုဖြစ်တဲ့ TikTok မှာနာမည်ကြီးပြီးအပြင်မှာလည်းလူကြိုက်များနေပါတယ်ရှီဇူအိုမိုရီဟာဂျပန်နိုင်ငံတိုကျိုမြို့မှာ Hacklin လို့နာမည်ပေးထားတဲ့ coffee ဆိုင်လေးတစ်ခုကိုဖွင့်ထားတာအနှစ်90လောက်ရှိနေပြီဖြစ်ပြီးတော့သူ့ဆိုင်မှာတနေ့ကိုကျဲဥပူတင်အခု90လောက်ရောင်းချတာပါသူ့ဆိုင်မှာလာစားသူတွေကသူ့ကျဲဥပူတင်တန်ခွက်ကလေးတွေကနေကျဲဥပူတင်တွေကိုထုတ်ပြီးဖန်ပကံထဲကိုထည့်ပေးနေတဲ့ပုံ caramel အချိုရည်ဆန်းပေးတဲ့ကျွမ်းကျန်းကြည်ကြည်အလုံးလုံးနေပုံတွေကိုဗီဒီယိုရိုက်ယူပြီး TikTok ပေါ်ကိုတင်ရကနေနာမည်ကြီးလာတာပါသူဆိုင်ကဂျမ်ပိုပြူရင်းလို့နာမည်ပေးထားတဲ့ကျဲဥပူတင်းကိုစားဖို့စောင့်နေကြတဲ့ဂျပန်နိုင်ငံသားတွေအပြင်နိုင်ငံခြားသားဧည့်သည်တွေကလည်းဆိုင်ရှိမှာတန်းစီနေပါတယ်။ဆိုင်ရှင်ဖြစ်သူမိုရီအနေနဲ့ကတော့သူ့မှာလက်ကင်ဆဲဖုန်းလည်းမရှိသလိုလူမှုကွန်ရက်ဆိုရှယ်မီဒီယာတွေလည်းမသုံးတာကြောင့်သူ့ဆိုင်ဟာအင်တာနက်မှာနာမည်ကြီးနေမှန်းတော့မသိပါဘူးလို့ပြောပါတယ်။သူ့ coffee ဆိုင်လေးမှာစားသုံးဖို့အခုလိုလူတွေတန်းစီစောင့်နေကြတာဟာနေနေတော့ထူးဆန်းတယ်လို့ထင်တဲ့အကြောင်းမစ္စတာမိုရီကပြောပါတယ်။လာရောက်စားသုံးသူတွေများလွန်းတဲ့အတွက်လဲကျဲဥပူတင်းတွေဟာမြန်မြန်ကုန်ပြီးမစားလိုက်ရတဲ့သူတွေအတွက်စိတ်မကောင်းဖြစ်တဲ့အကြောင်းဆိုင်ပိုင်ရှင်ဖြစ်သူမစ္စတာမိုရီကပြောပါတယ်ခင်ဗျာ
ကောင်မျိုးမှာပုံမကျင်တဲ့သူရဲ့ပုံတူပကြီးရုပ်လေးတွေကိုအခချင်းဝင်ဒေပီရိုက်ခိုင်းနိုင်ပါတယ်။လူစိုးရိုက်တဲ့ပွဲလို့နာမည်ပေးထားတဲ့ဒီရိုးရာနီမှာမကျင်တဲ့သူတမမဟုတ်ပြန်ဘက်ရဲ့ပုံတူကိုဖက်နဲ့နဲ့ရိုက်ခိုင်းပြီးမကောင်းတဲ့သူတွေအနာမကပ်နိုင်အောင်လုပ်တာပါ။ Causeway Bay အရက်က Canal Road ဂုံးကျော်လမ်းမကြီးအောက်မှာရှိတဲ့အတော်ကြီးတွေကလှုပ်ပေးတဲ့ရိုးရာနီလန်တစ်ခုဖြစ်ပြီးတော့ဖက်နဲ့နဲ့ရိုက်နေတဲ့အချိန်မှာလဲဂါရာတွေကိုညွတ်နေတာပါ။အခုလို5မိနစ်စာဖက်နဲ့နဲ့ရိုက်ပေးဖို့အတွက်ကိုတော့ဟောင်ကောင်ဒေါ်လာ50အမေရိကန်ဒေါ်လာနဲ့ဆိုရင်6ဒေါ်လာကျော်ပေးရပါတယ်။အခုလို့မရိုက်ခင်မှာကြားနဲ့ကိုလည်းရှင်းခိုးရပြီးရိုးရာရကြားကိုရှင်းခိုးထားရင်ကြားကကိုယ့်ဘက်မှာရှိမယ်လို့ယူဆကြတာပါ။အခုလို့ရိုးရာပွဲဟာရှေးရခင်ဟန်ခစ်ကတရုတ်ပြည်တောင်ပိုင်းမှာစတင်ခဲ့တယ်လို့ဟောင်ကောင်သမိုင်းသုတေသီဒေါက်တာရှဲချီမင်းကပြောပါတယ်။ဒီကနေ့ခင်မှာတော့ဒီရိုးရာနေ့ဟာကံကောင်းစေဖို့အတွက်လှုပ်ဆောင်ကြတဲ့အယူအဆပါပါလာပြီးစိတ်ကျန်းမာရေးအတွက်လည်းအကျိုးရှိစေပါတယ်လို့စိတ်ကျန်းမာရေးဆရာဝန်ဒေါက်တာဘီထရစ်ငောင်ကက်စလာကပြောပါရရှင
်။အာဖရိကအပူပိုင်းဒေသမှာတည်ရှိတဲ့ကင်ညာနိုင်ငံမှာရေခဲပြင်ဟော်ကီကစားနည်းအတွက်လေ့ကျင့်နေကြပါတယ်။ဒါပေမဲ့လည်းတနိုင်ငံလုံးမှာရေခဲပြင်ဟော်ကီကစားဖို့အတွက်ကစားကွင်းတစ်ခုပဲရှိပြီးတော့အဲ့ဒီပေါ်မှာကစားရဖို့ကလည်းဈေးကြီးတဲ့အတွက်အားကစားသမားတွေအနေနဲ့အားလက်တဲ့အချိန်မှာတိုက်ခေါင်မိုးတွေပေါ်မှာပဲဘိန်းတက်စကိတ်နဲ့လေ့ကျင့်နေရပါတယ်။ကန်ညာအမျိုးသားလက်ရွေးစင်အသင်းရဲ့နာမည်ကတော့ကန်ညာရေခဲချင်သေးဖြစ်ပြီးသူတို့အတွက်ရေခဲပြင်ဟော်ကီကစားကွင်းကို Benary Sky Center Hotel မှာစောက်လုပ်ထားတာပါ။2015ခုနှစ်ခရဲကကန်ညာရေခဲပြင်ဟော်ကီအသင်းကိုစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးတော့တဖြည်းဖြည်းနဲ့လူစုတိုးချဲ့လာတာမှာအခုချိန်မှာတော့အဖွဲ့ဝင်အယောက်30လောက်ရှိနေပြီဖြစ်ပါတယ်။နိုင်ငံတကာရေခဲပြင်ဟော်ကီဖက်ဒရေးရှင်းအဖွဲ့ကိုလည်းဝင်ရောက်ဖို့ကြိုးစားနေပြီးတော့ကညာအမျိုးသားအသင်းအတွက်အကူအညီတွေပို့ရဖို့လည်းမျှော်လင့်ထားပါတယ်ခင်ဗျာ
။ဒုချက်စံပြသတင်းများအစီအစဉ်ကိုမက်ခင်ဖြူထွေးနဲ့ကိုငင်းချန်တို့တင်ဆက်ခဲ့ကြတာပါ။အခုတော့သတင်းချင်းချုပ်ကိုကိုသားညူကပြောပြပေးပါအောင်မယ်။
ဒီမှာရေပါဝင်ဒေသတွင်းနဲ့နိုင်ငံဆက်ဆံရေးကိစ္စရပ်တွေကိုတက်ဆိုင်အောင်ခေါင်းဆောင်တွေနောက်အဓိကကြားတဲ့ပုဂ္ဂိုလ်တွေနဲ့ဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံရဲ့ဌာနအတိုင်ပင်ခံပုဂ္ဂိုလ်ဒါရက်ချောလက်ဦးဆောင်နဲ့အမေရိကန်ကုစလေအဖွဲ့ဟာအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကိုမီမတ်လ20ရက်နေ့ကနေပြီးတော့24ရက်နေ့ထိတွေ့ရဖို့ရှိနေပါတယ်။မြန်မာရေးကိစ္စရပ်မှာတော့စူးစူးဝါးဖြစ်လာနေတဲ့မြန်မာအခြေတွေကိုဖြေရှင်းဖို့နဲ့မြန်မာပြည်သူတွေရဲ့လူလားချက်ဆန္ဒတွေကိုငြင်းရစွာဖြေရှင်းနိုင်ရေးကြိုးပမ်းဆောင်ရွက်မှုဖြစ်တယ်ဆိုပြီးတော့နိုင်ငံရဲ့ဌာနကြီးညာချက်မှာဖော်ပြပါတယ်။အာဆီယံအသင်းရဲ့အလှည့်ကျဥက္ကဋ္ဌဖြစ်နေတဲ့အင်ဒိုနီးရှားနိုင်ငံခီးစဉ်တွင်မှာတော့အမေရိကန်အင်ဒိုနီးရှားမဟာဗျူဟာမြောက်လက်တွဲဘက်ဆက်ဆံရေးကိစ္စရပ်တွေအပြင်အာဆီယံအသင်းကြီးရဲ့ရည်ပါမှုပေါ်မှာအမေရိကန်ပြည်ထောင်စုရဲ့ရည်တည်ပိုင်ဖြတ်ချက်ကိုလေးပြီးပြောဆိုမယ်လို့အမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်ပါတယ်။အလားတူထိုင်းနိုင်ငံခီးစဉ်မှာလည်းအမေရိကန်ထိုင်းမဟာမိတ်ဆက်ဆံရေးကိစ္စရပ်တွေအပြင်မြန်မာနိုင်ငံညီညွတ်ရေးအတွက်ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးအပါအဝင်ဒေသတွင်းကိစ္စရပ်တွေကိုဆွေးနွေးဖို့ရှိနေပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်ကသူဟာလာမယ့်အင်္ဂါနေ့မှာဖမ်းဆီးခံရဖို့ရှိတာပေါ့သူ့ကိုထောက်ခံသူတွေအနေနဲ့ဆန္ဒပြကန့်ကွက်ကြဖို့ဆိုပြီးတော့ဒီကိုပိုင်လူမှုကွန်ရက်ပလက်ဖောင်းဖြစ်တဲ့ Truth Social Platform ပေါ်မှာလှုပ်ဆော်ရေးသားပါတယ်။နယူးယောက်မန်ဟတ်တန် KI တရားရုံးကနေပြီးတော့ပေါက်ကြားတဲ့အချက်လက်ကိုအခြေခံကူကားပြောဆိုတာလို့ဆိုပါတယ်။ဒါပေမဲ့လည်းသမ္မတဟောင်းထရမ့်ကိုရာဇဝမှုတစ်ခုနဲ့ရေးယူမယ်ဆိုတာမျိုးတက်ဆိုင်ရာတာဝန်ရှိသူတွေဘက်ကပြောဆိုအတည်ပြုတာမျိုးမရှိသေးပါဘူး။သမ္မတထရမ့်ဖမ်းခံရရင်ဘယ်လိုမျိုးလုံခြုံရေးအစီအမံလုပ်မလဲဆိုတာနယူးယောက်မှာရှိတဲ့ဥပဒေစိုးမိုးဆိုင်ရာဖွဲ့စည်းတွေဆွေးနွေးခဲ့တဲ့ဆိုတဲ့သတင်းကိုတော့ပြီးခဲ့တဲ့ရက်ပိုင်းသတင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကို ICC နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးကနေပြီးတော့ဖမ်းမရန်ထုတ်တာဟာဆိုးကျိုးတွေပဲရှိလာမှာဖြစ်သလိုပဲယူကရိန်းစစ်ကိုလည်းရေရှည်ကြသွားစေနိုင်တယ်ဆိုပြီးတော့ဆာဗီယာသမ္မတကတင်းဦးနေနေကပြောပါတယ်ပူတင်ကိုဖမ်းမရန်ထုတ်တာဟာဥပဒေကြောင်းအရဖြစ်လာမှာမဟုတ်ဘဲနဲ့နိုင်ငံရေးဆိုးကျိုးတက်ရောက်မှုတွေကိုပဲကြုံလာစေမယ်ဆိုပြီးတော့ယူဆတဲ့အကြောင်းသူကပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ
သတင်းချက်ချက်ကိုကိုသားညွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကနန်းအောင်ဖြစ်ပြီးအသံဖမ်းအင်ဂျင်နီယာတွေကတော့ဂျွန်နာကမင်းနဲ့အဇူဘီယာအယ်တာရပ်တို့ဖြစ်ပါတယ်။ VOA အမေရိကန်တိုင်းရဲ့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3248အပြင်လိုင်းဒိုမီတာ190နဲ့ VOA ရဲ့ Facebook ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းကြပါကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.